Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ23ရက်ဗုဒ္ဓဟူးနေ့ညဖက်9:20အစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။တိုင်းဒေသမီတာ25 30နဲ့52တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ဒီမှာနောက်တော့ပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်နဲ့မြောက်ကိုရီးယားထိပ်တီးဆွေးနွေးပွဲပေါ်လာလာတွေကိုတောင်ကိုရီးယားသမ္မတမွန်ဂျေအင်းကပုံမှန်အကောင်းမြင်တဲ့သဘောထားနဲ့ပြောလိုက်ပါတယ်။တရုတ်နိုင်ငံကွန်ချွန်မြို့ကအမေရိကန်ဆွေးရဝန်ထမ်းတွေပုံမှန်မဟုတ်တဲ့ဇာတ်ကြောင်ဝင်လာခန်းစားခဲ့ရကြောင်းဒိန်းတွေထွက်ပေါ်ခဲ့တဲ့အတွက်ကျန်းမာရေးသတိထားဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကသတိပေးလိုက်ပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံကနဲ့ဒေတာရင်းသတင်းတွေကိုတော့မတိုင်ငီထိုက်တဲ့သူညင်ညာပေးသွားမှာပါ
။ကောင်းပါပြီရှင်။နိုင်ငံတော်အတိုင်းပြခံရုံးဝန်ကြီးဌာနရဲ့ဒုတိယတနစ်တာဆောင်ရွက်ချက်တွေကိုဒီကနေ့ရှင်းလင်းခဲ့တဲ့သတင်းမှကြားဖို့ရှိတာကတော့
တက်ဆိုင်ရနိုင်ငံကမလုံချင်တာရှိတယ်မလုံနိုင်တာရှိတယ်အဲ့ဒီနေရာကို NCC ကြောက်အခုကျွန်တော်တို့ပြောနေတာကမြန်မာနိုင်ငံဆိုတာကမလုံနိုင်တာလည်းမဟုတ်ဘူးမလုံချင်တာလည်းမဟုတ်ဘူးလုံမယ်ကျွန်တော်တို့ပြောနေတာချုပ်ောက်မှု
နိုင်ငံတော်အတိုင်းပြခံရုံးဝန်ကြီးဌာနရဲ့ညွန်ကြားရေးမှူးချုပ်ဦးစောထေးပြောတော်တာပါအပြည့်စုံကတော့မကြခင်ကြာမှာပါဒီနောက်မှာတော့ဖန်ဆီခံရတဲ့ Writer's တင်ထောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကို Pen Barbie Freedom to Write Award ဆုချီးမြှင့်ခံရတဲ့တင်စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကိုအဂတိလိုက်စားမှုတက်ဖြစ်ကော်မရှင်ကစုံစမ်းစစ်ဆေးနေတဲ့တင်နဲ့နိုင်ငံတကာတင်ဆောင်မှာတပုတ်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခုအရင်ဆုံးတော့ပုတ်ထုံးနဲ့ညပိုင်းနောက်ဆုံးရထားတဲ့တင်တွေကိုကိုအောင်လင်းဦးနဲ့မတ်သိငိထိုက်တို့ကပြောပြပေးပါအောင်ရှင်
အမေရိကန်နဲ့မြောက်ကိုရီးယားထိပ်တီးဆွေးနွေးပွဲအလားအလာပေါ်မနေ့ကဝါရှင်တန်မှာသမ္မတတော်နဲ့ထွန်းနဲ့တွေ့ဆုံခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပုံမှန်အကောင်းမြင်တဲ့သဘောထားနဲ့ပြောဆိုလိုက်ပါတယ်။သမ္မတထရန့်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေအဆုံးသတ်ရေးစိုးရိမ်မခင်မှုတွေနဲ့အတူမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်းနဲ့ဇွန်လ12ရက်နေ့စင်ကာပူမှာတွေ့ဆုံမဲ့အစီအစဉ်ဖြစ်ချင်မှာဖြစ်လိမ့်မယ်အကြောင်းပြောဆိုထားတာပါ။သူအနေနဲ့အချိန်နဲ့မပြုံးညံတယ်လို့မြောက်ကိုရီးယားခေါင်းဆောင်အနေနဲ့လည်းအလားတူသဘောထားရှိလိမ့်မယ်လို့ယူဆကြောင်းလည်းပြောဆိုထားပါတယ်။အမေရိကန်ကိုရောက်နေတဲ့တောင်ကိုရီးယားသမ္မတကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချုံမှုတွေအဆုံးသတ်နိုင်ရေးစစ်ဆင်ညှိနှိုင်းလို့တဲ့သမ္မတထရန့်ရဲ့ညီမချက်တွေပေါ်မှာတော့အကောင်းမြင်သဘောပြောဆိုခဲ့တာပါအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားတမိုင်းဝင်ထိတိဆွေးနွေးပွဲအောင်မြင်မှုရရှိပြီး65နှစ်ကြာကိုရီးယားစစ်အဆုံးသတ်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းလည်းပြောဆိုသွားပါတယ်ဧပြီလတဲ့တောင်နှက်မြောက်ကိုရီးယားခေါင်းဆောင်တွေရဲ့ဆွေးနွေးပွဲတွင်မြောက်ကိုရီးယားခေါင်းဆောင်ကနျူကလ িয়ার လက်နက်ခင်းစီရင်နဲ့အမေရိကန်နဲ့ထိတိတွေ့ဆုံမှုတွေချင်းမြောက်ရေးတောင်ကိုရီးယားသမ္မတကကြားဝင်ကြိုးပမ်းခဲ့တာပါ။ဒါပေမဲ့လည်းအမေရိကန်အမျိုးသားလူမျိုးရေးအချံပေးပုဂ္ဂိုလ်ဂျွန်ဘော်တန်ကမြောက်ကိုရီးယားပေါ်ရှော့ပေါ်မပေးခင်နျူကလ িয়ার နဲ့မစ်ဆိုင်းတုံးတွေဓာတ်လက်နက်တွေအားလုံးကိုဖျက်သိမ်းဖို့လိုအပ်ကြောင်းမှတ်ချက်ပြီးပြောဆိုလိုက်တဲ့အတွက်ထိပ်သီးထွက်ဆုံမဲ့အစီအစဉ်ကိုဖြစ်ဖို့မကြသေးရင်ကပဲမြောက်ကိုရီးယားကချိန်ချောက်ထားပါတယ်။မြောက်ကိုရီးယားကတော့နျူကလ িয়ার လက်နက်ဖျက်သိမ်းအစီအစဉ်တွေကိုတဆင်ချင်းဆောင်ရွက်သွားပြီးချိန်ထဲမှာပဲနိုင်ငံတကာရဲ့ပိတ်ဆို့တံခါးမှုတွေကိုရှော့ပေါ်ပေးဖို့လိုလားနေတာဖြစ်ပါတယ်။
မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်စခန်းဖျက်သိမ်းမှုကိုလေ့လာဖို့အတွက်တောင်ကိုရီးယားသတင်းတောင်အဖွဲ့ကိုမြောက်ကိုရီးယားဘက်ကနောက်ဆုံးအချိန်မှာကပ်ပြီးအတည်ပြုလိုက်တာကြောင့်တောင်ကိုရီးယားသတင်းသမား၈ဦးတို့မြောက်ကိုရီးယားကိုထွက်ခွာသွားပါပြီ။မနေ့အင်္ဂါနေ့ကတရုတ်နိုင်ငံဘီဂျင်းမြို့တော်ကနေမြောက်ကိုရီးယားနိုင်ငံဝန်ဆောင်မြို့ကိုလေကြောင်းနဲ့ထွက်ခွာမယ်။အမေရိကန်ပြည်ထောင်တရုတ်ရုရှားတို့ကသတင်းတောင်အဖွဲ့တွေနဲ့အတူတောင်ကိုရီးယားသတင်းတောင်တွေလိုက်ပါဖို့မူလကအစီအစဉ်ထားတာပါ။ဒါပေမဲ့လည်းမြောက်ကိုရီးယားအစိုးရကတောင်ကိုရီးယားသတင်းထောက်တွေကိုလက်မခံခဲ့တာကြောင့်အတူမလိုက်နိုင်ခဲ့ဘူးလို့တောင်ကိုရီးယားအစိုးရကပြောပါတယ်။မြောက်ကိုရီးယားအစိုးရကတောင်ကိုရီးယားသတင်းထောက်တွေကိုလာရောက်ခွင့်ပြုကြောင်းနှစ်နိုင်ငံနယ်စပ်ကအပြည့်အပအမွန်ဂျွန်ရန်ကဆက်ဆံရေးလမ်းကြောင်းကနေတဆင့်ဒီကနေ့မှအကြောင်းကြားလာတယ်လို့ပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောပါတယ်။သတင်းထောက်ရှိဦးတို့ကမြောက်ကိုရီးယားနိုင်ငံဝန်ဆောင်ကိုစစ်တပ်လေးရင်းနဲ့တိုက်ရိုက်ပြန်တန်းခဲ့ပါတယ်။အဲ့ဒီကနေတောင်ထူထပ်ပြီးဝင်းလံခေါင်တည်တဲ့ပြုံကြီးပြည်စံတပ်စခန်းကိုရောက်ဖို့အတွက်တော့ဆက်နှစ်နာရီကြာကြာယထာစီအဲ့ဒီကနေတဆင့်နာရီနဲ့ချီပြီးတော့ဂါဒဒန်ကုန်းချောင်းဒဒန်နဲ့သွားကြရအောင်ပါပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার စံတပ်မှု6ခုစလုံးကိုလုတ်ခဲ့တဲ့ပြုံကြီးပြည်စံတပ်စခန်းကိုတော့မိုးလင်ဝသအခြေအနေပေါ်မူတည်ပြီးဗုဒ္ဓဟူးနေ့ကနေတောက်ကြနေအတွင်ဖျက်သိမ်းဖို့စီစဉ်ထားပါတယ်ရှင်။
တရုတ်နိုင်ငံကွန်ချွန်မြို့ကအမေရိကန်ဆွေရောက်ဝန်ထမ်းတွေဟာညင်ညင်သာသာနဲ့ကတ်တူးတူးကြားတဲ့ပုံမှန်မဟုတ်တဲ့အတန်းကြောင့်ဝင်နာရီခန်းစားခဲ့ရကြောင်းမကြသေးငါသတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲတရုတ်နိုင်ငံကအမေရိကန်နိုင်ငံသားတွေကျန်းမာရေးအတွက်သတိထားကြဖို့နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲနှုတ်ဆက်ချက်ထုတ်ပြန်လိုက်ပါတယ်။ပုံမှန်မဟုတ်တဲ့အတန်းနဲ့ရိုက်ခတ်မှုကြောင့် အုံနောက်မှာအသင့်အထည်ထိခိုက်မှုတွေရှိခဲ့တဲ့ဆိုတဲ့သတင်းတွေနဲ့ကျမ်းမာရေးအခြေအနေတွေကိုဆက်စစ်ဖို့ဝန်ထမ်းတွေကိုအမေရိကန်ကိုပြန်ပို့လိုက်ကြောင်းလဲဘီဂျင်းမြို့တော်မှာရှိတဲ့အမေရိကန်တရုံကပြောဆိုခဲ့တာပါ။ဝေနာခံစားခဲ့ရတယ်လို့ဆိုတဲ့တဲ့င်းနေနဲ့ပတ်သက်လို့အကြောင်းရင်းကိုမသိရသေးသလိုတရုတ်နိုင်ငံရဲ့တခြားနေရာတွေမှာဒီလိုဖြစ်ရတဲ့ကြုံရရမျိုးမကြားပါပဲ။တဲ့င်းနေပေါ်အလေးနဲ့ထားကင်တွင်နေရောင်းလဲနိုင်ငံရေးဝန်ကြီးဌာနကြီးညာချက်မှာဖော်ပြထားပါရဲ့။ပုံမှန်မဟုတ်တဲ့ခတ်တူတူအတန်လိုက်မျိုးခတ်ဆူဆူအတန်မျိုးတွေကိုကြားတဲ့အခါမျိုးမှာအတန်လိုက်နေရာကိုလိုက်လံရှာဖွေတာတွေမလုပ်ကြဘဲနဲ့အတန်မကြားတဲ့နေရာတစ်ခုကိုပြောင်းရွှေ့ဖို့လဲတိုက်တွန်းထားတာပါ။ပြီးခဲ့တဲ့နှစ်ထဲမှာတော့လည်းကျူဘားနိုင်ငံကအမေရိကန်ဝန်ထမ်းတွေနဲ့မိသားစုဝင်တွေကပုံမှန်မဟုတ်တဲ့အတန်တွေကိုကြားခဲ့ရပြီးတဲ့နောက်ဝိနာပုံစံမျိုးစုံခန်းစားခဲ့ရကြောင်းလဲအမေရိကန်ကသတင်းထုတ်ပြန်ခဲ့ပေမဲ့ဖြစ်ပွားတဲ့အကြောင်းရင်းတိတိကျကျကိုတော့အခုထိမသိရသေးပါဘူး။ကျူဘားနိုင်ငံနဲ့အခုနောက်ဆုံးတရုတ်နိုင်ငံတို့မှာပါကြုံရတဲ့အခြေအနေကိုသိနိုင်အောင်ကြိုးပမ်းနေပြီးတရုတ်နိုင်ငံရဲ့အကူအညီကိုလည်းတောင်းခံထားတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပိုယိုကဒီနေ့အောက်တိုဘာနိုင်ငံခြားရေးကော်မတီရှင်းမောက်ကျန်းနာပွဲအတွင်းပြောဆိုသွားပါတယ်။
အီရန်ပေါ်အမေရိကန်ကပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုသစ်တွေချမှတ်မယ်ဆိုရင်တော့အရှေ့လယ်ပိုင်းဒေသတွင်းနောက်ထပ်မတည်ငြိမ်မှုဖြစ်စေနိုင်တယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးယွန်အီဖ်လက်ဒရင်းကဒီကနေ့ပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကအီရန်နျူကလ িয়ার သဘောတူညီချက်အတွက်တောင်းဆိုချက်12ခုကိုထုတ်ပြန်လိုက်ပြီးအီရန်အနေနဲ့အပြုတ်အမူမပြောင်းလဲဘူးဆိုရင်မကြုံစဘူးဗန္ဒာရစ်အရာဖျားပေးမှုကိုကျင့်သုံးဆောင်ရွက်မယ်လို့ဒီသတင်းပတ်အစောပိုင်းမှာချင်းချောက်ပြောဆိုထားတာပါ။ဒဏ်ခတ်ပိတ်ဆို့မှုသစ်တွေကြောင့်ဆွေးနွေးညှိနှိုင်းမှုဖြစ်လာမှာမဟုတ်ဘဲအီရန်သမ္မတဟာဆန်ရိုဟာနီကိုအာရော့သွားစေပြီးအီရန်ရဲ့ကွန်ဆာဗေးတစ်တွေပို့ပြီးတော့အားကောင်းသွားစေမယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးက France Inter Radio ကိုပြောဆိုခဲ့ပါတယ်။ဒီနေ့ထားကဒေတာရင်းကိုပို့ပြီးတော့အန္တရာယ်ရှိစေတယ်လို့လည်းပြောပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ဒေတာတွင်းမှာလှုပ်ရှားမှုတွေကိုအဓိကထားပြောဆိုခဲ့တဲ့အပြင်အီရန်နိုင်ငံတွင်ဖမ်းဆီးခံထားတဲ့အမေရိကန်နေလွတ်မြောက်ရေးအတွက်လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကကတိပြုပြောဆိုခဲ့ပါတယ်။အမေရိကန်ဆိုရအနေနဲ့နီလန်ပေါင်းစုံရန်တရာပေါင်းစုံအသုံးချပြီးကြိုးစားဆောင်ရွက်နေတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးကမနစ်အင်ကာနေတုန်းကပြောခဲ့တာပါ။ပြီးခဲ့တဲ့တင်းလာနေတုန်းကအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုရဲ့ပထမဆုံးနိုင်ငံခြားရေးမူဝါဒဆိုင်ရာမင်းကိုမှာတော့2015ခုနှစ်နျူကလ িয়ার သဘောတူညီချက်အရအမေရိကန်တို့ကအီရန်ပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေဖြေလျှော့ပေးခဲ့ခြင်းအတွင်းမှာကိုပဲအီရန်တို့ဘက်ကဖမ်းဆီးခံအမေရိကန်တွေပြန်လွှတ်ပေးဖို့ပြက်ကွက်ခဲ့တယ်လို့ပြောဆိုထားပါတယ်ရှင်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ။ American တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထုံးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။2016အမေရိကန်သမ္မတယူကောက်ပွဲကာလအတွင်းစီယွင်ဖွဲ့ဝင်3ယောက်ကိုစုံစမ်းဖို့ပြည်သူ့စုံစမ်းစစ်ဆေးဗျူ FBI ကသတင်းပေးတယောက်ကိုတုံးခဲ့တာတမိုင်းဝင်နိုင်ငံရေးအရှုပ်တော်ပုံတစ်ခုဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ရုရှားနဲ့ဆက်နွယ်မှုရှိမရှိသူစီယွင်အဖွဲ့ပေါ်မမှန်မကန်ဆက်ဆွဲခြင်းနဲ့စစ်ဆေးနေတဲ့ထောက်လိုင်းရေးအသံဝိုင်းရဲ့အရှုပ်တော်ပုံဟာမကြုံမှုလောက်တဲ့အခြေအနေတွေရောက်နေတဲ့အကြောင်းလဲသမ္မတထရန့်ကအင်တာနက်လူမှုကွန်ရက်ဖြစ်တဲ့ Twitter ကနေဒီနေ့ပဲပြောဆိုလိုက်တာပါ။ပြောနေကြတဲ့ရုရှားရေးစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးမတမာမှုဖြစ်နေလဲထပ်မံပြောဆိုလိုက်ပါတယ်။ဗြိတိန်နိုင်ငံ Cambridge တက်သူကအမေရိကန်နိုင်ငံခြားမူဝါဒရေးရာသုတေသီစတီဖန်ဟပ်ပါကို FBI ကအသုံးချပြီးမဲဆော်ဘဲကာလာကသမ္မတရဲ့အကြံပေးပုဂ္ဂိုလ်ကြီးဖြစ်ခဲ့ကြတဲ့ကာတာပေ့ချ်ဆမ်ကလော့ဗစ်နဲ့ဂျော့ချ်ပါပါဒိုပိုလက်စ်တို့ထံကသတင်းတွေရယူခဲ့တဲ့ဆိုတဲ့ဆွဆွဲချက်ပေါ်အခြေခံပြီးသမ္မတကတုံ့ပြန်ပြောဆိုလိုက်တာပါသူတတိဟပ်ပါလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်း Republican Party ကဦးဆောင်တဲ့ American အစိုးရ30ရဲ့လက်ထက်မှာမူဝါဒရေးရိုင်းနဲ့ပတ်သက်လို့ကူညီခဲ့ဖို့သူတူလည်းဖြစ်ပါတယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်အသာစီးရစေဖို့အတွက်အရက်စော်ဘွားများပြည်တော်စု UAE ကဝင်ရောက်ဆက်ဖက်ဖို့ကြိုးပမ်းခဲ့တဲ့ဆိုတဲ့ပြောဆိုမှုတွေကို UAE ရဲ့နိုင်ငံခြားရေးဌာနပြည်ပရေးရာဝန်ကြီးအန်ဝါဂါဂက်ရှ်ကညင်းဆိုလိုက်ပါတယ်။သမ္မတရဲ့သားဒေါ်နယ်ထရန့်ဂျူနီယာလုပ်တဲ့တွေ့ဆုံဆွေးနွေးပွဲမှာ UAE နဲ့ Saudi Arabia နိုင်ငံတွေကကိုယ်စားလှယ်တွေလည်းပါဝင်ခဲ့တယ်ဆိုပြီးနယူးယောက်တိုင်းစ်သတင်းစာမှာပြီးခဲ့တဲ့သတင်းဘက်ကဖော်ပြခဲ့တာပါ။ပင်လယ်ကွင်းနိုင်ငံနှစ်နိုင်ငံကခေါင်းဆောင်တွေကသမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရအောင်ကူညီဖို့လိုလားတဲ့အကြောင်း အစည်းအဝေးတက်ရောက်တဲ့ကိုယ်စားလှယ်တွေကထရန့်ဂျူနီယာကိုအဲ့ဒီအချိန်ကပြောဆိုခဲ့တဲ့အကြောင်းသတင်းစာကဖော်ပြတာပါ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရဖို့အတွက်ရွေးကောက်ပွဲမှာဝင်ရောက်ဆွဖက်ခဲ့တာမျိုးဝင်နှောက်ဖို့ကြိုးပမ်းခဲ့တာမျိုးကရုရှားအပြင်တခြားနိုင်ငံတွေလည်းရှိကောင်းရှိနိုင်ခဲ့တယ်လို့ New York Times ကဖော်ပြထားတဲ့အဲ့ဒီဆွေးနွေးပွဲကနေတော့ဗိုက်ရက်လက်မှမထွက်ခဲ့ပါဘူးလို့ဒေါ်နယ်ထရန့်ဂျူနီယာရဲ့ရှေ့နေတွေကပြောဆိုထားပါတယ်ရှင
်ခရီးရန်ဖုန်းတော်ကြီးတပါကလင်းငယ်လေးပေါ်လိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေနဲ့ဒီကိုဖုံးကွယ်ထားမှုနဲ့ဆက်နေပြီးဩစတြေးလျနိုင်ငံက Archbishop ဆရာတော်ဖိလစ်ဝယ်ဆင်တာဝန်ကအနားယူမယ်အကြောင်းကြေညာလိုက်ပါတယ်။လင်ကိစ္စနိုင်ကျင့်မှုနဲ့ဆက်နေပြီးအဖြစ်ရှိကြောင်းတရားဥပဒေဆုံးဖြတ်ခဲ့တဲ့ကက်သလစ်ခရီးရန်ခိုင်ကတာဝန်ရှိသူတွေထဲမှာတော့ဆရာတော်ဝယ်ဆင်ဟာအစိတ်မြင့်ဆုံးပုဂ္ဂိုလ်တူလည်းဖြစ်ပါတယ်။1980ပြည့်လွန်နှစ်တွေတုန်းက James Fletcher ဆိုသူကဘုရားကျောင်းတက်တဲ့ကောင်းလေးနေရာပေါ်လိမ်မဲဆိုင်ရာအနိုင်ကျင့်စော်ကားခဲ့တာကိုကာယံရှင်တူဖြစ်သူကနောက်ပိုင်းမှာပြန်ပြောပြခဲ့ပေမဲ့တိုင်ချောက်ကိုပြခွက်ခဲ့မှုနဲ့အသက်68နှစ်အရွယ်ဆရာတော်ဝယ်ဆင်မှာအဖြစ်ရှိကြောင်း Newcastle မြို့ကတရားရုံးကမနေ့ကပဲဆုံးဖြတ်ခဲ့တာပါ။လိမ်မဲဆိုင်ရာအနိုင်ကျင့်စော်ကားသူဖြစ်အမှုကုန်းမှုနဲ့အဖြစ်ရှိကြောင်း2004ခုနှစ်မှာပဲတရားရုံးကဆုံးဖြတ်တာခံရတဲ့ Fletcher ကတော့အပြစ်ပေးခံရပြီးတဲ့နောက်နှစ်နှစ်ကြာထောင်ထဲမှာပဲကွယ်လွန်သွားပါတယ်။ဆရာတော်ဝယ်ဆင်ကတော့တရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့ရှင်းနေရတဲ့ညှိနှိုင်းတိုင်ပင်နေတဲ့အချိန်မှာတာဝန်ကနေဘေးထွက်ပြီးမှဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။လိုအပ်လာမယ်ဆိုရင်တော့လက်ရှိရာထူးကနေနှုတ်ထွက်တာပါဝင်တရားဝင်ဆောင်ရွက်ရမယ့်ကိစ္စတွေကိုဆက်လက်ဆောင်ရွက်သွားမယ်အကြောင်းလည်းပြောဆိုထားပါတယ်
။ဟာဝိုင်းပြည်နယ်ကီလာဝေးမိတောင်ပောက်ကွဲမှုကနေထွက်လာတဲ့ချော်ယေပူတွေရဲ့အန်ဒီယေကိုစိုးရင်ရတဲ့အတွက်ပိတ်ထားခဲ့ရတဲ့ဘူမိဆွမ်းအင်ဆက်ယုံကတွင်းပေါက်တွေကိုဝန်ထမ်းတွေလိုက်လံပိတ်ဆို့နေကြရပါတယ်။ဒီဆက်ယုံကိုတော့ဒီလ3ရက်နေ့ကခီလာဝင်းမိတောင်စတင်ပောက်ကွဲပြီးမကြခင်ကဆက်လို့ပိတ်ထားခဲ့တာပါပွင့်နေတဲ့တွင်းပေါက်တွေတဲကိုချော်ရည်တွေစီးဝင်လာမှကိုတာဝန်ရှိသူတွေကစိုးရိမ်နေကြတာပါဒီလိုဖြစ်လာခဲ့ရင်မီးလောင်နိုင်တဲ့ Hydrogen Sulfate အစိတ်တန့်ငွေထွက်လာနိုင်တာကြောင့်ဖြစ်ပါတယ်တနင်္လာနေ့နှောင်းပိုင်းတုန်းကအဲ့ဒီဆက်ယုံတဲကိုချော်ရည်တွေစီးဝင်လာခဲ့ပြီးတူလောင်ယုံတစ်ခုထိကြိုက်ပျက်စီးခဲ့ရတယ်လို့ဒေတာဆိုင်ရာအစိုးရပြောခွင့်ရဂျဲနဲ့စနိုက်တာကပြောပါတယ်မီးတောင်စတင်ပောက်ကွဲချိန်ကစလို့လူပေါင်း 2,000 လောက်ဘေးလွတ်ရာရွှေ့ပြောင်းခဲ့ရပြီးအဆောက်အုံပေါင်း 48 ခုကျော်ပျက်စီးခဲ့ရပြီးဖြစ်ပါတယ်ခီလာဝင်းမီးတောင်ဟာကမ္ဘာပေါ်မှာမီးတောင်ရှင်နေတဲ့မှာလှုပ်ရှားမှုအများဆုံးမီးတောင်တစ်ခုဖြစ်ပြီးဟာဝိုင်အီပြည်နယ် Big Island ကျွန်းပေါ်မှာရှိတဲ့မီးတောင်၅ခုတည်းကတစ်ခုဖြစ်ပါတယ်အခုမီးတောင်ပောက်ကွဲမှုကြောင့် Big Island ကျွန်းပေါ်ကနေရာအများစုနဲ့တခြားကျွန်းစုတွေမှာပါတက်ရောက်မှုတွေရှိနေတာဖြစ်ပါတယ်ရှင်
Direct from Washington, the voice of America, VOA. ပထမညပိုင်းနောက်ဆုံးရသတင်းတွေကိုကောင်းလင်းဦးနဲ့မတင်ကြီးထိုက်တို့ကကြီးညာပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။နိုင်ငံတော်အတိုင်းအမိခါရုံးဝန်ကြီးဌာနရဲ့ဒုတိယတနစ်တာဆောင်ရွက်ချက်တွေကိုဒီကနေ့ရှင်းလင်းရမှာအစိုးရအနေနဲ့လက်ရှိကြုံတွေ့နေရတဲ့စိန်ခေါ်မှု၅ချက်ရှိနေပြီးဒီအချက်တွေမှာပြည်ထောင်စုငြိမ်းချမ်းရေးညှိနှိုင်းခံ27ရာစုပင်လုံးတတိယအစည်းအဝေးကိုအချိန်မှန်မကျင်းပနိုင်တာပြည်ထောင်စုကခွဲမထွက်ရင်းနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးကိစ္စတွေကိုအပြီးအပြတ်မဆွေးနွေးနိုင်တဲ့အချက်တွေပါဝင်ကြောင်းဌာနရဲ့ညွှန်ကြားရေးမှူးချုပ်ကပြောပါတယ်တဆက်ထဲမှာပဲရှေခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာရာဇဝမှုခုံရုံး ICC တိမဲ့အချက်ကိုလည်းထည့်သွင်းပြောဆိုသွားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့နိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဌာနကငင်းချမ်းရေးတရားဝါပြောရေးဒီမိုကရေစီအရေးကိုအဓိကအကောင့်ထည့်ဖို့ဆောင်ရွက်နေပြီးငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့လှုပ်ဆောင်နေတာတွေကိုအဦးဆုံးထည့်သွင်းရှင်းလင်းခဲ့ပါတယ်။လက်ရှိအချိန်ဒီမှာတော့အစိုးရအနေနဲ့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုနိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစော်ထေကအခုလိုပြောပါတယ်။အဲ့
ဒီချက်ကတော့27ရက်ဆိုပြီးတော့ကျွန်တော်ကိုနိုင်ငံတော်ဆန်ဘောမှာတစ်နှစ်ကို2ချက်ကိုမှချက်ပေါက်လို့ထားတာ။သို့တော့ဒီကရက်လေလာကဒုတိယတက်ရောက်ခဲ့တဲ့ဒီတိတိတတိယဂျေစီကိုကျွန်တော်လုပ်နိုင်ခဲ့တယ်။အဲ့တော့ဒီဘူပေါင်းပါကျွန်တော်တော့ဘောလုံးချက်ဒီနောက်အစီအွေးတွေပေါ်မှာကျန်အစီအွေးဆုံးဖြတ်ချက်တွေကိုကျွန်တော်တို့ပေါင်းပြီးပေါင်းလဲဆိုတာအချိန်ကုန်လို့ဖြစ်လာတယ်။ကွန်မန်ဒါကချက်ပါလေးကိုသွားတဲ့ခါမှာလည်းကျွန်တော်တို့အနေနဲ့နိုင်ငံရေးအရာအသက်သာရရှိတဲ့ဆွေးနွေးပွဲတွေကိုဖတ်ဖို့လိုတယ်ဆိုတော့ကျွန်တော်တို့ကတော့ဤနန်းပြီးတော့ဆက်ကြည့်နေတာဖြစ်တဲ့အဲဒါကြောင့်လည်းစံတာနေလို့ဖြစ်တဲ့ဆိုပါလေသင်္ကန်းချက်ပါ
နောက်စင်ခေါ်မှုတစ်ခုကတော့ပြည်ထောင်စုကခွဲမထွက်ရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ဆိုင်ရာအဆိုပြုချက်ကိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြအပြစ်သက်မဆွေးနွေးနိုင်တဲ့အချက်ပါဝင်ကြောင့်အခုလိုဆက်ပြောပါတယ်
။ နောက်ဆက်ကငန်းဆက်စည်ရတော့ဆိုတော့ကျွန်တော်ပြခဲ့တဲ့ပြောင်းနေဒီကနေဆက်ပြောင်းလုပ်ပြီးတော့အကျတော့ရှိခဲ့တယ်ပါဆက်ဆက်ရကိုယ်ပိုင်ကလည်းဖက်ကိရှိဒီဖက်ကိရှိကိုအခုချိန်ကျွန်တော်တို့အခြေစာလုပ်လာတယ်ဒီလိုတော့ကျွန်တော်ပြခဲ့တဲ့ပတ်သက်ပြီးဆက်ပြီးအဲ့ပေါ်မှာလည်းဒီလိုလည်းကျွန်တော်ဒီလောက်ပဲပြန်ပြောင်းပြန်ပြောင်းတဲ့အချိန်မှာဒီဖက်ကိရှိကိုကျွန်တော်တို့ဘယ်လိုကျော်လာမလဲဆိုတာကျွန်တော်တို့ပြန်နိုင်နေမှာဖြစ်ပါတယ်
အခြားအချက်တွေကတော့လုံခြုံရေးဆိုင်ရာကဏ္ဍအနေနဲ့ DDR SSR ခေါ်လက်နက်ကင်တပ်တွေပြန်လည်ပေါင်းစည်းရေးပြည်တော်စုအတွက်အဓိကကျတဲ့သဘောတူညီချက်တွေရယူရေးနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆိုင်းရေးသဘောတူစာချုပ် MCA ကိုလက်နက်ကင်အဖွဲ့တွေအားလုံးပါဝင်လက်မှတ်ရေးထိုးရေးဆိုတဲ့အချက်တွေဖြစ်ပါတယ်ရခိုင်ပြည်နယ်မှာလူခွင့်ချိုးဖောက်မှုတွေရှိနေတဲ့အတွက်အစိုးရနဲ့တက်မတော်ကိုနိုင်ငံတကာရာဇဝတ်မှုတရားရုံး ICC ကိုတင်ဖို့ဒီကြိမ်ပါလီမန်အမတ်တွေကတင်ပြထားတာရှိပါတယ်ဒီအပေါ်မှာမြန်မာအစိုးရအနေနဲ့လူခွင့်ချိုးဖောက်မှုတွေကိုတင်ပြလာရင်စုံစမ်းစစ်ဆေးအရေးယူဖို့ပြောဆိုပြီးဖြစ်တာကြောင့်ဒီတောင်းဆိုချက်နဲ့ပတ်သက်ပြီးအရေးယူဆောင်ရွက်တာတွေကိုလက်ခံမှာမဟုတ်ကြောင်းဥစော်ထေးကပြောကြားပါတယ်
ကျွန်တော်တို့ပြောနေတာမြန်မာနိုင်ငံဆိုရတာမလုံနိုင်တာလည်းမဟုတ်ဘူးမလုံချင်တာလည်းမဟုတ်ဘူးလုံမယ်ကျွန်တော်ပြောနေတာချုပ်ောက်မှုရှိရဆိုရင်ဒီကျွန်တော်ခိုင်မာနေထောက်တာပြီးဒီရင်ကျွန်တော်စစ်မယ်စစ်ပြီးဥရင်နဲ့ရေးယူမယ်ကမ္ဘောဒီးယားကလည်းအဲဒီလိုမျိုးဆောင်ကြမှာပါလို့ကရှိမှာပြောလိုက်တယ်တချို့ကအဲ့တော့ကျွန်တော်တို့ဆိုရတာမလုံနိုင်တာလည်းမဟုတ်ဘူးမလုံချင်တာလည်းမဟုတ်ဘူးဒါတွေကိုရေးယူမယ်လို့ပြောထားပြီးသားဟာဖြစ်တဲ့အတွက် IDC ကျွန်တော်ပို့လို့မရဘူးအဲ့တော့သက်ဆိုင်ရာနိုင်ငံကစုံစမ်းစစ်ဆေးနေတဲ့ကိစ္စတစ်ခုပေါ့နော်ဒီတစ်ခုကိုနိုင်ငံတကာတရားရုံးနဲ့နိုင်ငံတကာကို innovation ကိုလုပ်လို့မရဘူးသူနိုင်ငံ process ပြီးမှကိုခံနိုင်ဆက်စင်တာဒါနိုင်ငံကလုံးလုံးတိုးတော်ဒီလိုပင်ဖြစ်စီပေါ့နော်ကဘာမှာမရှိဘူးနိုင်ငံတကာမှာမရှိဘူး ICC တရားရုံးရဲ့စီရင်ထိုးနေမှာမရှိခဲ့တဲ့အသက်ဆန်းကြီးလောက်တာလည်းကျွန်တော်တို့ကလက်မခံဘူ
းပြီးခဲ့တဲ့နှစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းဒေသကအစိုးရရဲ့လုံခြုံရေးစခန်းတွေကို ARSA အဖွဲ့ကအကြမ်းဖက်တိုက်ခိုက်ပြီးတဲ့နောက်မြန်မာလုံခြုံရေးတပ်ဖွဲ့ကနေပြည်တော်ရှင်းလင်းရေးဆောင်ရွက်ချိန်မှာအစ္စလမ်ဘာသာဝင်8သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်ထွက်ပြေးခဲ့ပါတယ်ဒါဟာမြန်မာလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်တာတွေကျူးလွန်တာကြောင့်လို့စွဲဆိုတာတွေရှိနေပြီးဒီအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာကအရေးယူဖို့တောင်းဆိုဆောင်ရွက်နေတာဖြစ်ပါတယ်
ခုမိုးစောတင်ပြတော့ပါရှင်ခုတော့ဖန်စီခံရိုက်တာသတင်းထောက်နဲ့နှစ်ယောက်စုချင်းချင်းခံရတဲ့သတင်းဖက်ဆက်ပါမယ်ရှိခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေကိုစုံစမ်းဖော်ထုတ်ရင်းဖန်ဆီးခံရတဲ့ Writers တင်ထောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကို Pen Baby Freedom to Write Award ဆုချင်းမြင့်ပွဲအခမ်းအနားကိုအင်္ဂါနေ့ညကအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပခဲ့ပါတယ်မြန်မာနိုင်ငံမှာအစိုးရနဲ့တပ်မတော်တို့ကဖုံးကွယ်ဖို့ကြိုးစားနေတဲ့အမှန်တရားကိုဖော်ထုတ်ဖို့ကြိုးစားခဲ့ကြတဲ့အတွက်သူတို့နှစ်ဦးကိုတည်ဆုချင်းမြင့်ပွဲရွေးချယ်ခဲ့ခြင်းဖြစ်ကြောင်း Pen American အဖွဲ့ရဲ့အကြီးအကဲ Susan Nozell ကပြောပါတယ်အပြည့်စုံကိုတော့ကိုစောဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
ဒီသမလာဆန်ရည်နေကလေးကဖန်ဆီးထင်းထင်းခံထားရပြီးလက်ရှိမှာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားရင်ဆိုင်နေရတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုနယူးယောက်ခြေဆိုင်ပန်အမေရိကန်အဖွဲ့ကချင်းမြင့်တဲ့ Barbie Freedom to Write ဆုချင်းမြင့်ပွဲကိုမေလ22ရက်အင်္ဂါနေ့ညကကျင်းပခဲ့တာ
ပါ Ladies and gentlemen accepting the Pen Barbie Freedom to Write Award is Wa Lone's brother Tora Ong.And Chow So U's wife, Chit Su Win.
Akanama, Go Walong Goza, Nipitu, Go Tura Aune, Go Jo So U Goza, Sinipitu, Machisu Winoga, Su Lakan Yayu Gajabane, Throw Penine, Go Walone, Go Jo So Urugo, Bajan di Su Bebo, Yechegare, Suragoro, Pan American Apoye, Chike, Susan Nostraga, Akulo Shimbiabare.
We chose Walone and Chow Sautu because of their courage in digging out the truth about a story that the Myanmar government
မြန်မာဆိုရနဲ့စစ်တပ်ကစွမ်းကုန်ဖုံးကွယ်ဖို့ကြိုးစားနေတဲ့သတင်းအမှန်ကိုတတိရှိစွာဖော်ထုတ်နိုင်ဖို့ကြိုးစားခဲ့ကြတဲ့အတွက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဒီစုချင်းမြင့်ဖို့ကျမတို့ရွေးချယ်ခဲ့တာပါဒါတွေကအစိုးရကအပြစ်ကိုမထွက်စေချင်တဲ့အမှန်တရားတွေပါကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဒီဖြစ်စဉ်အတွက်ရှုထောင့်စုံကနေတင်ပြပေးခဲ့ကြတာဖြစ်ပါတယ်
ခင်မွန်းဖြစ်သူကိုစားစုကိုလက်ခံရယူခဲ့တဲ့ကိုကျော်စိုးဦးရဲ့ဇနီးမချစ်စုဝင်းကလည်းဒီနေ့မှအမှန်တရားပေါ်ထွက်လာမယ်လို့ယုံကြည်ကြောင်းအခမ်းအနားအပြီးမှာအခုလိုပြောပြခဲ့ပါတယ
်။ကိုကတော့အမှန်တရားဆိုတာဒီနေ့ကျတော့ပေါ်လာမှာပဲ။သူကအဲ့လိုမျိုးသူ့ကိုတက်တက်လှုပ်ကျင်တာပဲအဲ့လိုမျိုးဖြစ်နေပေါ်တော့သူ့ကိုတက်တက်လှုပ်ကျင်တာကအဲ့လိုမျို
းကိုဝါလုံးရဲ့ဇနီးဖြစ်သူမတ်ပန်းအီမွန်ကတော့အမေရိကန်မှာကျင်းပတဲ့စုပွေးပွဲအခမ်းအနားကိုကိုယ်တိုင်တက်ရောက်နိုင်ခဲ့ခြင်းမရှိပါဘူး။ဒါပေမဲ့စုပွေးပွဲအခမ်းအနားမှာတင်ပြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အကြောင်းမှတ်တမ်းရုပ်ရှင်ထဲမှာ ဒီဇင်ဘာ12ရက်နေ့ကခင်မွန်းတဲ့ဖန်စီခံရတဲ့အခြေအနေနဲ့နောက်ဆက်တွဲရင်ဆိုင်ခဲ့ရတဲ့အခက်အခဲတချို့ကိုအခုလိုရှင်းပြခဲ့ပါတယ
်ဒီဇင်ဘာ12ရက်နေ့ညပေါ့နော်အဲ့မှာတော့ပျောက်သွားတယ်ဆိုတာပဲသိလိုက်တယ်ဘယ်လိုအနေအထားမျိုးနဲ့ပျောက်သွားတာလဲဘာကြောင့်လဲဆိုတာကိုကလုံးဝမသိခဲ့ဘူးအဲ့ချိန်မှာကိုဝင်ရှိနေရတယ်ကိုဝင်ရှိမှန်းတော့မသိခဲ့ဘူးဒီဆရာဝန်မနဲ့သွားပြတယ်ဆိုလူတိုင်းကဟိုကိုယောက်ကြာနဲ့သွားကြတာလေကိုကတော့ကိုတယောက်ပဲပေါ့
ဖန်စီခံထားရတဲ့သတင်းတောက်နဲ့စာရေးဆရာစုစုပေါင်း42ယောက်ထဲမှာဒီ Pen Barbie Freedom to Write စုချင်းမြင့်ခံရသူ38ဦးလွတ်မြောက်ခဲ့ပြီဖြစ်တယ်လို့ Pan American အဖွဲ့ရဲ့အကြီးအကဲ Susan Northway ကပြောပါတယ်။ဒါ့အပြင်စုပေးပွဲအခမ်းအနားမှာတက်ရောက်အမှာစကားပြောကြားခဲ့ကြသူတွေကလည်းကိုဝန်လုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုမြမအစိုးရကအများဆုံးပြန်လွှတ်ပေးဖို့နဲ့ဖန်စီခံထားရတဲ့သတင်းတောက်တွေအမှန်တရားအတွက်ရပ်တည်သူတွေကိုပြန်လွှတ်ပေးဖို့ကိုတောင်းဆိုခဲ့ကြပါတယ်။ပဲအမေရိကန်သတင်းလွတ်လပ်ခွင့်စောင့်ကြည့်ရေးအဖွဲ့ကအမှန်တရားကိုဖော်ထုတ်ဖို့ကြိုးစားကြတဲ့သတင်းတောက်တင်နဲ့စာရေးဆရာတွေကိုနှစ်စဉ်စုတွေအသီးသီးချင်းမြင့်နေတာမှာမြန်မာနိုင်ငံကစာရေးဆရာနဲ့စာနယ်ဇင်းသမားတွေလည်းကဏ္ဍအသီးသီးအတွက်စုတွေလက်ခံရရှိခဲ့ကြဘူးပြီး1996ခုနှစ်ကစာရေးဆရာမှမတည်တာ2002ခုနှစ်မှာစာနယ်ဇင်းသမားတဦးဖြစ်တဲ့ကြပြားဆရာဖျားပုံနီလုံဦး2010ခုနှစ်မှာဘလော့ဂါစာရေးဆရာကိုနေဖုံးလတ်နဲ့အခု writer သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ပါဝင်ပါတယ်ခင်ဗျာ
ကိုစော်ဝင်းလိုင်းတင်ပြတော်တာပါရှင် POA မြန်မာပိုင်းကနေပို့ထိုးနေညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကိုအဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုပ်နေပြီးမကြာခင်မှာတော့ဒီစုံစမ်းမှုတွေ့ရှိချက်ကိုနိုင်ငံတော်သမ္မတထံတင်ပြတော်မှာဖြစ်တယ်လို့ကော်မရှင်ရဲ့ဥက္ကဋ္ဌကပြောလိုက်ပါတယ်သမရအဝင်းမြင့်တက်လာပြီးနောက်အုတ်ချုပ်ရေးပိုင်းမှာအဂတိလိုက်စားမှုတွေကိုအချိန်မြင့်အေးယူနေချိန်မှာပဲအား내ချက်တွေရှိတယ်လို့ဝေဖန်ခံရတဲ့အဂတိလိုက်စားမှုတပ်ဖြတ်ရေးဥပဒေကိုဒီကနေ့အမျိုးရာလွှတ်တော်ကပြင်ဆင်အတည်ပြုလိုက်ပါတယ်။ POA သတင်းထောက်မမေခါကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနဲ့သူ့ရဲ့တားဖြစ်သူတို့ကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်နဲ့အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနစာသုံးလုံးကစစ်ဆေးမှုတွေလုပ်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးသတင်းတပတ်ကျော်လောက်အကြာမှာတော့ဝန်ကြီးဦးကျော်ဝင်းကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်ဆိုတာမှန်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကပြောဆိုလိုက်တာဖြစ်ပါတယ
်ပြီးတော့ဖြစ်နေပါပြီ
ဟုတ်ကဲ့
ဒါအမြန်ဆုံးကျွန်တော်တို့လုပ်တာကျွန်တော်တို့ရောက်လာတဲ့တိုင်ကြားစာ3ရက်နေမှရောက်တယ်ကျွန်တော်တို့9ရက်နေမှဖွဲ့ဖွဲ့တယ်ပြီးတာနဲ့ကျွန်တော်တို့အမြန်ဆုံးနော်ခုနပြောသလိုကျွန်တော်တို့ evidence ယူရတာရှိတယ်တက်တဲ့ရေးဆရာတာရှိတယ်အဲ့တော့ဆရာဆရာတန်းကြီးရှိရတာရှိတယ်အဲ့တော့အဲ့ဒါပြီးသွားတဲ့အချိန်မှာကျွန်တော်တို့အခုချိန်မှာပြီးတော့ဖြစ်နေပြီအဲ့တော့မကြခင်မှာကျွန်တော်တို့ပထမဦးဆုံးလုပ်ရမယ့်ကိစ္စကနိုင်ငံတော်သမ္မတနဲ့ဟလာပြည်တော်စုလွတ်တော်ဥက္ကဋ္ဌကြီးအမျိုးသားလွတ်တော်ဥက္ကဋ္ဌပြည်သူလွတ်တော်ဥက္ကဋ္ဌကြီးကိုကျွန်တော်တို့အသိဉာဏ်တော်ဆင်ရမယ
်ဦးကျော်ဝင်းယာရုကနှုတ်ထွက်စာတင်ထားပြီးဆိုတဲ့သတင်းတွေကိုပြည်တွင်းသတင်းဌာနအချို့မှာရေးသားဖော်ပြမှုတွေရှိနေခဲ့ပေမဲ့အစိုးရကတရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူးဒီကိစ္စမှန်ကန်ကြောင်းအမည်မဖော်လိုတဲ့ NLD အစိုးရမြင့်ပိုင်းအဖွဲ့ဝင်တဦးကလည်း VOA ကိုပြောဆိုခဲ့ပေမဲ့တရားထပ်ပြီးအတည်ပြုနိုင်ခြင်းမရှိသေးပါဘူးအဂတိလိုက်စားမှုနဲ့စစ်ဆေးခံနေရတဲ့ဆိုတဲ့နေရာမှာဝင်းကြီးဦးကျော်ဝင်းနဲ့တားဖြစ်သူအပြင်ပြည်တွင်းကစီးပွားရေးလုပ်ငန်းရှင်အချို့လည်းဒီကိစ္စနဲ့ဆက်ဆက်ပြီးအစစ်ဆေးခံရနိုင်တယ်လို့စီးပွားရေးအတိုင်းဝိုင်းဘက်ကဆိုကြတာလို့ရှိနေပါတယ်ဒါပေမဲ့ဦးအောင်ကြီးကတော့စစ်ဆေးမှုအသေးစိတ်နဲ့စစ်ဆေးမှုအခြေအနေအဂတိလိုက်စားမှုတကယ်ရှိမရှိဆိုတာကိုတော့အတိအကျထုတ်ဖော်ပြောဆိုခဲ့တာမရှိခဲ့ပါဘူ
းတက်နိုင်တယ်များတရားမျှတမှုဖြစ်တဲ့ဆုံးဖြတ်ချက်မျိုးပဲချခြင်းတယ်မမျှတတဲ့ဆုံးဖြတ်ချက်မျိုးဘယ်တော့မှချမှာမဟုတ်ဘူးကျွန်တော်တို့လုပ်ငန်းတွေကျွန်တော်တို့ဆုံးဖြတ်ချက်တွေအားလုံးကတာဝန်ယူမှုတာဝန်ခံမှုအပြည့်အဝနဲ့ကျွန်တော်တို့လုပ်သွားမှာဖြစ်ပါတယ
်အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အဖွဲ့ကိုအဖွဲ့6ဖွဲ့ဖွဲ့စည်းပြီးစုံစမ်းစစ်ဆေးရေးလုပ်နေတယ်လို့မေလ23ရက်နေ့ကတရားဝင်တင်ထုတ်ပြန်ထားပါတယ်တိုင်ကြားစာတွေကြောင့်ကြိုတင်စုံစမ်းစစ်ဆေးမှုဆက်ရှိမှုကိုလုပ်နေတယ်လို့လည်းအဲ့ဒီထုတ်ပြန်ချက်မှာပြောဆိုထားပါတယ်လက်ရှိမှာအဂတိလိုက်စားမှုတိုက်ဖြတ်ရေးကိုအရှိန်မြင့်တင်ဆောင်ရွက်နေချိန်မှာပဲအား내ချက်များရှိတယ်လို့ဝေဖန်နေတဲ့လက်ရှိအဂတိလိုက်စားမှုဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းကိုဒီကနေ့အမျိုးသားလွှတ်တော်ဘက်ကအတည်ပြုလိုက်ပါတယ်သဒ္ဒုထအကြိမ်ကြောင့်ပြင်ဆင်တဲ့ဒီဥပဒေချမ်းမှာငွေပေးငွေယူလုပ်တာအပြင်နိုင်ငံတော်ဘဏ္ဍာရန်ပုံငွေကိုလုံထုံးလုံနီးနဲ့မညီပဲလုပ်တာတွေဆုံးရှုံးစေတာတွေကိုပါအဂတိလိုက်စားမှုအနေနဲ့အရေးယူနိုင်တယ်ဆိုတဲ့အချက်ပါသလိုတိုင်ကြားသူမရှိလဲကြော်စောတည်ထွက်နေတယ်ဆိုရင်စစ်စစ်အရေးယူနိုင်တယ်ဆိုတဲ့အချက်တွေထပ်ပြီးတော့ဖြေထားပါတယ်အမျိုးသားလွတ်တော်ဘက်ကအတည်ပြုလိုက်တဲ့ဒီဥပဒေချမ်းနဲ့ပတ်သက်လို့ဥအောင်ကြည်က
ဟိုငကတော့ဥပဒေမှာတော့တချို့ဟာကွက်ကလေးတွေပြောကလေးတွေရှိရပေါ့နော်အခုဥပဒေမှာတော့တော်တော်
လေဒီဟာဝက်ပြောခွင့်နဲ့ပတ်သက်တော့နေသွားပြီလို့ကျွန်တော်ယူဆပါတယ်။ဟိုလုံလောက်တဲ့အနေအထားရှိပါတယ်။ရှေ့ကိုကျွန်တော်တို့ဆက်လုပ်သွားမယ်ဆိုရင်အလုံးလုံးလို့ရတဲ့အနေအထားပေါ့။အဂရီလေဆောင်ကြီးတက်ချေကိုအင်းနဲ့အားနဲ့လုံတော်လို့ရနိုင်မယ်အနေအထားမျိုးဖြစ်တယ်လို့ဟိုကျွန်တော်ပြောချင်ပါတယ
်။အရင်အစိုးရလက်ထက်ကလက်ပေးလက်ယူမှုပပျောက်ရေးကော်မရှင်ကို NLD အစိုးရလက်ထက်2019ခုနှစ်ကအဂရီလေဆောင်မှုတိုက်ဖျက်ရေးကော်မရှင်အဖြစ်ပြောင်းလဲဖွဲ့စည်းလိုက်တာဖြစ်ပါတယ်။ပြောင်စုဝင်ကြီးဟောင်းဦးအောင်ကြည်ကိုဥက္ကဋ္ဌအဖြစ်တာဝန်ပေးထားပါတယ်။တမရတဲ့ဦးဝင်းမြင့်ကလည်းအဂရိလိုက်စားမှုကိုထိထိရောက်ရောက်တိုက်ချက်သွားမယ်လို့တမရတာဝန်ယူချိန်မှာကြေပေးထားပါတယ်။အာနာအလွဲသုံးစားလုပ်ပြီးအဂရိလိုက်စားခဲ့တဲ့ဆိုတဲ့စွဲချက်နဲ့ FDA အစားအသောက်နဲ့ဆေးဝါးကုကဲရေးဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကပြီးခဲ့တဲ့ဧပြီလကပဲတရားစွဲဆိုအရေးယူထားပါတယ်ရှင်။
စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကိုအဂတိလိုက်စားမှုတပ်ဖြည့်ကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အကြောင်းမှမိခါကမေးမြန်းတင်ပြသွားတာပါရှင်။အခုတော့နိုင်ငံတကာသတင်းဆောင်မှပဲဆက်ရအောင်ပါ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းနဲ့တွေ့ဆုံဆွေးနွေးမဲ့အစီအစဉ်ဖြစ်လာဖို့မသေးချာပေမဲ့ဒီကိစ္စအကောင့်ထဲပေါ်အောင်ဆက်လက်ဆောင်ရွက်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားဘက်ကတော့တွေ့ဆုံဆွေးနွေးမဲ့ကိစ္စနဲ့ပတ်သက်ပြီးမသေးချာဘူးလို့ချင်းချောက်ပြောဆိုထားတာပါ။တန်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အင်္ဂါနေ့ကတွေ့ဆုံဆွေးနွေးအပြီးမှာပဲထရမ့်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ VOA သတင်းထောက်ဘီလ်ဂါလီယိုပေးပို့တဲ့သတင်းလောက်ကိုကိုအောင်အောင်ကတင်ပြထားပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာတန်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အင်မီရောမှာအင်္ဂါနေ့ကတွေ့ဆုံကြမှာပဲမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းနဲ့တွေ့ဆုံဆွေးနွေးဖို့ကိစ္စမရေမရာဖြစ်နေတဲ့အခြေအနေကိုအခုလိုပြောကြားပါတယ်။
There are certain conditions that we want.
ကျွန်တော်တို့အနေနဲ့လိုလားတဲ့အခြေအနေတချို့ရှိနေပြီးအဲ့ဒီလိုအခြေအနေဆောင်ရောက်လာမယ်လို့ထင်ပါတယ်။တကယ်လို့အဲ့လိုဖြစ်မလာဘူးဆိုရင်တွေ့ဆုံဆွေးနွေးပြစ်မှာမဟုတ်ပါဘူး။အခုမဖြစ်သေးရင်နောက်ဖြစ်လာမှာပါ။တစ်ချိန်ချိန်မှာဖြစ်ကောင်းဖြစ်လာမှာပါ။
အမေရိကန်နဲ့တောင်ကိုရီးယားတို့ပူးရက်စီရေးလေ့ကျင့်ပြီးတဲ့နောက်ပိုင်းတွေ့ဆုံဆွေးနွေးဖို့နဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကသဘောထားပြောင်းလဲလာတာပါ။အမေရိကန်မျိုးသားလွန်ကြိုရေးအကြံပေးဂျွန်ဘိုလ်ဒန်ကလည်းနျူကလ িয়ার ကင်းစင်ရေးလေပြင်းမှာကျင့်သုံးခဲ့တဲ့ပုံစံကိုပြောဆိုခဲ့ပါသေးတယ်။လေပြင်းကောင်းဆောင်မိုမာဂဒါဖီဟာ2003ခုနှစ်မှာနျူကလ িয়ার လက်နက်အစီအစဉ်ကိုဆွံ့လွတ်ခဲ့ပြီးအဲဒီနောက်ရှစ်နှစ်အကြာမှာတော့အမေရိကန်ကထောက်ခံမှုပေးထားတဲ့အုံကြွမှုတွေအတွင်းဂဒါဖီဟာစန့်ကျင်အုံကြွသူတွေရဲ့ဖမ်းဆီးခြင်းကိုခံရပြီးအသက်ခံခဲ့ရပါတယ်။ဒါပေမဲ့လေကင်ဂျွန်အွန်းအနေနဲ့နျူကလ িয়ার လက်နက်အစီအစဉ်ဆွတ်လွတ်မယ်ဆိုရင်ဘာမှစိုးရိမ်စရာမရှိဘူးလို့ထရမ့်ကအသေးချာထပ်မံပြောဆိုပါရတယ်
။ We will guarantee your safety and we've talked about that from the beginning.
ပြည်လုံးညုံရေးကိုအပြည့်အဝအာမခံမှာပါ။အစကတည်းကဒီကိစ္စပြောထားပြီးသားပါ။သူ့အနေနဲ့ BND ရဲ့လည်းမကြောက်နိုင်ပါဘူး။သူလည်းပျော်မှာဖြစ်တယ်လို့သူ့တိုင်းပြည်လည်းချမ်းသာကြွယ်ဝလာမှာပါ။အားလုံးတက်တက်ကြွရနဲ့လုပ်ကံပြီးတကယ့်ကိုပြည်စုံတဲ့နိုင်ငံဖြစ်လာမှာပါ။
ဒါပေမဲ့မြောက်ကိုရီးယားဟာနျူကလ িয়ার ဆန်တဲ့နေရာတွေကိုအခုသတင်းပတ်ကုံပိုင်းမှာအပြီးတိုင်ပိတ်ပစ်ဖို့ပြင်ဆင်နေတဲ့တစ်ချိန်ထဲမှာအမေရိကန်နဲ့တောင်ကိုရီးယားစီးရေးလက်ချက်မှုအပေါ်ဆက်ပြီးထိုးနှက်ဝေဖန်နေတာပါ။ဆယ်စုနှစ်ပေါင်းများစွာမယုံမကြည်ဖြစ်ခဲ့ကြတဲ့ရလဒ်အနေနဲ့မရေမရာဖြစ်နေတဲ့ဒီအခြေအနေကိုအလွယ်တကူကျော်လွှားနိုင်ဖို့ကတော့မလွယ်ကူဘူးလို့နိုင်ငံရေးကိစ္စတွေကထောက်ပြပါရဲ Atlantic Council ကအကြီးအကဲသူတွေဒီ Robert Manning က
There's so much distrust on both sides.
နောက်ဖက်စလုံးမှာတကယ်ကိုမယုံမကြည်ဖြစ်နေကြပြီးသူ့ဘက်ကဘာလို့ပေးမှကိုယ့်ဘက်ကဘာလို့ပေးမယ်ဆိုတာမျိုးကနေယုံကြည်မှုကိုတပြေးပြေးတိဆောက်သွားမှာပါ။တမရမွန်ကရောတမရထရန့်ကရောအဲ့ဒီလိုဆန္ဒရှိနေမယ်လို့ကျွန်တော်ထင်ပါတယ်
။လာမယ့်ဇွန်လ12ရက်နေ့မှာအမေရိကန်နဲ့မြောက်ကိုရီးယားကောင်းဆောင်တွေတွေ့ဆုံဆွေးနွေးကြဖို့စီစဉ်ထားပေမဲ့အခုအချိန်မှာတော့အားလုံးမရေမရာရှိနေကြပါခင်ဗျာ။
ကောင်းအောင်တင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9:00နာရီကနေ 9:00 နာရီခွဲထိ Asia Set 7 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ထပ်အပြင်တိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို70 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမီတာ190ကနေတန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတောသားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ23ရက်ပုတ်ထိုးနေ့ညပိုင်းအတန်လွင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထမတော့မြမလူလူနဲ့ကျမရေးဦးကျော်စန္နာရဲ့မြမအရေးတုံ့တက်ချက်အစီအစဉ်တွေကိုကြားမှာပါ
မှာကြရောရေအစိုးရအဖွဲ့အေညာသူတို့အခုမှတိတိကျအပေါင်းရတယ်လို့ဆိုတော့ဟိုလိုမှလို့ကြီးလို့ဒီကအာတိတ်ပြီးတော့မရှိသေးဘူးလေနော်အဲ့ဒါကြီးကကြွားချမ်းမှုရှိရတော့မှပဲကြွားချမ်းမှုရှိတဲ့ခါကျတော့လိုအပ်ကြရတ
ယ်ညဉ့်ညရဲ့ဖြစ်စဉ်အပေါ်အစိုးမြင်နေကြသလားဆိုတဲ့ကောင်းစင်နဲ့ပြည်အောင်စုညဉ့်ညရဲ့ဆွေးနွေးမှုပူရဲကော်မတီတူဥက္ကဋ္ဌဦးသူဝေကဦးကျော်စန္နာရဲ့မြမအရေးသုံးသက်ချက်မှာဆွေးနွေးသွားတဲ့အပြေဆုံးကတော့မကြခင်ကြားဖို့ရှိပါတယ်အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကလူလူနဲ့ကျမရဲ့ကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်။စီးချိုသွေးချိုဝေဒနာရှင်တွေအနေနဲ့ယောဂာနဲ့ပတ်သက်ပြီးအသိပညာဗဟုသုတတွေတည်ရှိအောင်လုပ်ထားဖို့လို့သလိုသိထားတဲ့အချက်တွေကိုလည်းစနစ်တကျလိုင်းနာကျင့်သုံးရင်ဒီယောဂာရဲ့ဆိုးကျိုးတွေကိုရှောင်ကျဉ်နိုင်မှာသိကြပါရယ်။လူလူနဲ့ကျမရဲ့အစီအစဉ်မှာဒေါက်တာတန်စောကတင်ပြထားပါရယ်ရှင်။
သီချိုယောဂဟာမြန်မာနိုင်ငံမှာဖြစ်ပွားမှုလို့မြင့်တက်နေတဲ့ယောဂတစ်ခုဖြစ်ပါတယ်။လူကြီးဆယ်ယောက်မှာသီချိုသီချိုယောဂဝေနာရှင်တယောက်လုံးရှိနေပြီးလူနာသည့်ဥယေဟာလည်းတည်ရည်တူပါနေတာကြောင့်ဒီလိုပြောမယ့်ယောဂတစ်ခုဖြစ်တယ်လို့သီချိုနဲ့ဟော်မုန်းဆိုင်ရာအထူးကူဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးတင်ဆွေလက်ကပြောပါတယ်
။ကျွန်တော်2014ခုနှစ်ကကျွန်တော်လုပ်ခဲ့တဲ့ National Survey ပေါ့အမျိုးသားရေးSurvey ပေါ့စသစ်ချက်အရဆိုရင်မြန်မာနိုင်ငံမှာသီချိုသီချိုယောဂပြည်ရောက်ပြီးတဲ့လူတွေမှာဖြစ်ပွားနှုန်းကကျွန်တော် 10.5% ယူတီအာမှာ 10.5% လို့ရှိတယ်။အဲ့ဒါဆိုရင်ဘာမှပြည်ရဲ့ adult population เนาะအဲရောက်ပြီးလူလူကြီးရကျွန်တော်တို့နေမူတီတောဆိုရင် 2.5% စီးကျွတ်တွေယောဂဖြစ်နေတယ်။အဲ့ဒါကြောင့်မလို့ adult population မှာကျွန်တော်တို့က 10.5 ဆိုတော့ဆယ်ယောက်မှာတယောက်နှုန်းလောက်ဖြစ်တယ်။တယောက်တည်းကျော်တာပေါ့။အဲ့တော့ကျွန်တော်ဆိုလိုခြင်းဖြစ်တယ်။အဲ့ဒါလည်းပူဆိုတာကစီးကျွတ်ဖြစ်တော့မဲ့ကနဦးစင် pre diabetes ကကျွန်တော် 19.7% ရှိတယ်19.9%လောက်ရှိတယ်ဆိုတာကအာဆယ်ယောက်မှာ2ယောက်နှုန်းလောက်ဖြစ်နေတယ်ပေါ့စီးကျွတ်ဖြစ်ဖို့ဟို5နှစ်တော်တော်စီးကျွတ်ဖြစ်မဲ့လူက2ယောက်ဆယ်ယောက်မှာ2ယောက်နှုန်းလောက်ရှိနေတယ်လို့ကျွန်တော်ဒီလိုမျိုးစားလို့ရပါတယ
်စီးကျွတ်သေးသေးယောဂဖြစ်ပြီဆိုရင်ပျောက်ကင်းအောင်ကုသဖို့မဖြစ်နိုင်ပေမဲ့စနစ်တကျထိန်းသိမ်းဆောင်ရှောက်ခဲ့မယ်ဆိုရင်တာမန်ပြည်တော်လိုတက်တန်းစီနေထိုင်သွားလို့ရပါတယ်နောက်ဆက်တဲ့ဆိုးကျိုးတွေဖြစ်ပေါ်ခံစားရခြင်းမရှိခင်မှာစနစ်ကျတဲ့ကုသမှုတွေကိုအချိန်မီရရှိထားဖို့လိုအပ်တယ်လို့စီးကျွတ်နယ်ဟော်မုန်းဆိုင်ရာအထူးကူဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဒေါခင်စောတန်းကပြောပါတယ်
ကျွန်မတို့လက်ရှိလည်းကုနေကြပဲဒီဆရာမတို့အယူဆရာဝန်တွေခွဲစိတ်ကုဆရာဝန်တွေဆရာမတို့စီးကျူဟိုသမားတော်တွေယူသမားတွေပဲကုနေကြတယ်ဒါပေမဲ့ကုရဲ့နေရာမှာဆရာမတို့ပို့ပြီးစနစ်တကျဖြစ်အောင်ဆရာမတို့တခါလေမသိရဲ့ပေါ့နော်ဟိုလွဲမနဲ့ယူစားလေးတွေဒါတွေကိုမှန်ကန်အောင်နောက်ပြီးလို့ရှိရင်ဒီကုသနည်းမှာလည်းဘယ် aspect တွေကိုကြည့်မလဲမဖြစ်ခင်ကဘယ်လိုကာကွယ်မလဲဖြစ်လာရင်ကုသရင်လည်းဘယ်လိုစနစ်ကျကုန်လဲဒါတွေကိုကျေကျေလုံးနိုင်အောင်ဆိုပြီးတော့ဆရာမတို့ဆရာဝန်ဆရာမတွေကိုနှစ်စဉ်ပညာပေးတယ်
သွေးရင်းတကြောတဲ့ပမာဏကိုပုံမှန်ပမာဏအတွင်းရှိနေအောင်ထိန်းသိမ်းထားနိုင်မှုအတွက်စီးကျွတ်သွေးကျွတ်ဝေနာရှင်တွေဟာစီးကျွတ်သွေးကျွတ်နဲ့ပတ်သက်တဲ့ဘုဒ္ဓအကြောင်းအရာတွေကိုသေသေချာချာသိရှိထားဖို့လိုအပ်ပါတယ်စီးကျွတ်သွေးကျွတ်ဝေနာရှင်တွေကိုလိုအပ်တဲ့အသိပညာဘုဒ္ဓတွေနဲ့လမ်းညွှန်မှုတွေကိုအချိန်ယူဆွေးနွေးတင်ကြားပေးနိုင်မှုအတွက်စီးကျွတ်သွေးကျွတ်ယောဂကုစင်တာလေးတွေအရေးတက်များများရှိလာတဲ့တယ်လို့ဝီတိုရီယာဆေးရုံမှ CEO ဖြစ်သူဒေါက်တာဒေါ်အေးဆန်ကပြောပါတယ
်တချို့လူနာတွေက specialist နဲ့တွေ့တယ်တွေ့တဲ့အချိန်မှာအချိန်ကနည်းနည်းနည်းနည်းတချို့ကမမေးရဘူးအဲ့ပါမမေးပြတဲ့ဟာတွေပေါ့အစားအသောက်တွေအဓိကလေ။အဆေးအကြောင်းရှင်းပြတာတွေနောက်ပြီးကြံတဲ့ investigation စစ်တာတွေတနေရာတွေလုံးလူရအောင်လုပ်ပေးထားတဲ့အတွက်ပြန်ထွက်လာရင်အမတို့ဘက်ကဝန်ထမ်းတွေ MOE ကပြန်ချရှင်းပြတယ်။အဓိကကသူ့သမားတွေမှာအစားအသောက်နေထိုင်မှုပုံစံတွေပြောင်းလဲဖို့ကအဓိကဖြစ်တော့အဲ့ဒီနေထိုင်မှုပုံစံနဲ့ဒီ lifestyle နဲ့ဒီအစားအသောက်တွေကိုအချိန်ယူပြီးတရားရှင်းပြပြီးလေ။အာလုပ်တဲ့အတွက်လူနာအတွက်အကျိုးရှိတယ်။ နောက်အခုတင်မဲ့တင်မဲ့လေဒါမျိုးတွေကိုများများလေးလုပ်ပြီးမယ်ဆိုရင်တော့ဒီပြည်သူလူထုအတွင်းမှာလည်းပိုပြီးအကျိုးရှိတာပေါ့နော
်စီကျူတီကျူယောဂရဲ့နောက်ဆက်တွဲစုစုတွေကိုရှောင်ကျဉ်နိုင်မှုအတွက်တွင်းတခြားတဲ့ပမာဏကိုတည်တည်ချာချာထိမ့်သိမ်းထားဖို့လိုအပ်ပါတယ်ဆရာဝန်ညွှန်ကြားချက်အတိုင်းလိုက်လာပြီးစီကျူတီကျူယောဂဖြစ်စေတဲ့အနေထိုင်ပြုမှုတွေကိုသတိပြုရှောင်ကျဉ်သင့်တယ်လို့ပမောက်ခဒေါက်တာဦးတင်ဆွေလည်းကပြောပါတယ
်စီကျူဖြစ်ရတဲ့အကြောင်းရင်းကကျမကြီးနဲ့မိညီညွတ်တဲ့စားတောက်နေထိုင်မှုတွေပေါ့အဲဒါကြောင့် unhealthy diet တွေကြောင့်ကျွန်တော်ဖြစ်တယ်ပေါ့ချုံနဲ့စားစားငန်လုံးနဲ့စားစားအတီးကအစီများလုံးနဲ့အစီတောင်မှကျွန်တော်တို့မစားအောင်စီလိုဟာမျိုးပေါ့ပြေဝစီတွေပေါ့အဲဒီတော့မတန့်ရှင်းတဲ့စားစားတွေပေါ့အဲဒီစားစားတွေကြောင့်စီကျွတ်သွေးကျွယောဂဖြစ်တယ်နောက်လူတွေကလုတ်တွေပဲလုတ်ကြတယ်စားတွေပဲတင်နေကြကိုယ်လည်းလှုပ်ရှားမှုမှာလုတ်ဖို့အချိန်တွေနည်းလာတယ်ကိုယ်လည်းလှုပ်ရှားမှုလုတ်ဖို့နေရာတွေလည်းနည်းတယ်ကျောင်းနေမှာဆိုကိုယ်ကာယလက်ကျင်ကအသင်ခန်းစာတွေလည်းမရှိတော့ဘူးအချိန်တွေလည်းမရှိတော့ဘူးအဲ့တော့ကိုယ်ကရလှုပ်ရှားမှုတွေနည်းလာတဲ့အတွက်လူတွေကအစားအာဟာရမှာလည်းမှားလာတယ်လှုပ်ရှားမှုလည်းနည်းလာလူတွေပုံပြီးဝါတယ်ဝါတဲ့နှုန်းသားတွေလည်းများလာတယ်အဲ့ဒါပြင်ကျွန်တော်အရက်နဲ့ဆေးလိပ်ပေါ့အရက်တောက်သုံးမှုတွေလည်းများတယ်ဆေးလိပ်တောက်သုံးမှုတွေလည်းများတယ်နော်အဲ့ဒီလေးချက်ကြောင့်ကျွန်တော်စီယူသွေးရောဂါတွေကျွန်တော်တို့ဘုံမယူမှာဒီမကောက်ကဘာမှပိုကျွတ်ပုံများတယ်ပေါ့အဲ့ဒါပြင်နောက်ချက်တစ်ချက်ကတော့ stress စိတ်ပီစုမှုရာကိုကဏ္ဍအလုံးမှာတော်နေသူများလာတော့အဲ stress ကြောင့်လည်းကျွန်တော်စီကျွတ်သွေးရောဂါတွေပိုပြီးဖြစ်လာတယ်လို့ကျွန်တော်ယူဆတယ်ပေါ့နော
်စီကျွတ်သွေးရောဂါဝေနာရှင်တွေအနေနဲ့စီကျွတ်သွေးရောဂါနဲ့ပတ်သက်တဲ့အသိပညာဘူးတူတာတွေကိုစောစောစီစီသိရှိအောင်ကြိုးစားပြီးစနစ်တကျလိုက်နာကျင့်သုံးရင်နောက်ဆက်တဲ့ဆွေးကျွေးတွေကိုရှောင်ကျဉ်နိုင်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်လာပါ
လူလူနဲ့ကျမရေကန္တာကိုနာဆင်ခဲ့ရတာပါရှင်။ VOA မြန်မာပိုင်းရဲ့ပုတ်ထူနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရယ်။အခုတော့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်တော့မှာပါ။ငြိမ်းချမ်းရေးအလားအလာအတွက်ပဋိပက္ခတွေရှိနေတာဟာဖြစ်ရောဖြစ်စဉ်များတာဖြစ်တဲ့ပဋိပက္ခဆိုတာတိုးတက်မှုရဲ့အခြေခံဖြစ်တယ်လို့ UPDJC ခေါ်ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူရဲကော်မတီ2ဥက္ကဋ္ဌဦးသူဝေကဆိုပါရယ်။ဒါဖြစ်ရင်ဒီပဋိပက္ခတွေဘယ်အခြေအနေမှာတိုးတက်လာနိုင်မလဲဆိုတာဦးသူဝေနဲ့ဦးကျော်စန္ဒတို့ဆွေးနွေးသုံးသပ်ထားပါရယ်ရှင်။
မြန်မာနိုင်ငံငင်းငင်းလာလာဟာပြည်သူတွေမျောလင်းချက်အတိုင်းတော့ကောင်းမှာသေးဘူးလို့ဆိုရမယ်ထင်ပါတယ်ဟုတ်ပါသားဆရာ
ဒီလိုခင်ဗျာဥတော်ပြည်ရင်မျောလင်းတဲ့အတိုင်းတော့အခြေခံမရောက်သေးဘူးလို့ညာနော်ဒါကတော့ဟိုကျိုးစားနေတဲ့ဆိုတဲ့အခါကျတော့ဒါတနည်းတိတ်နေစိန်တော့အောင်မြင်ပါဘူးတော်တော်လေးပဲလောလောဆယ်တော့ပြည်ရင်ပြည်သူတွေမျောလင်းတဲ့အတိုင်းတော့ပြင်မရောက်သေးဘူးပေါ့ဗျာနော
်ဒါပေမဲ့တချို့ကအဆိုးမြင်တယ်လို့များဆရာယူဆလေမလားဥသိန်းစိန်အစိုးရလက်ထက်ကတဲ့အခု NLD အစိုးရတက်လာတဲ့အချိန်မှာငင်းငင်းအလားလားပူပြီးတော့မှဆွေးရုပ်လာတယ်လို့သုံးသပ်ကြရလဲရှိရတယ်သူတို့အမြင်ကအဆိုးမြင်လို့မလားဆရာ
ဒီလိုကသူတို့ငင်းငင်းရေးဆွေးနွေးလို့ကြာအဲ့ဒါကတော့ဆွေးနွေးပွဲဟိုပါပေါ့နှစ်ပိုင်းဖြစ်သွားတာပေါ့ပထမပိုင်းကတော့ဥသိန်းစိန်အစိုးရလက်ထက်မှာလိုက်တဲ့အကျိုးသားချက်ပေါ့နော်နောက်တစ်ခါတော့ဥသိန်းစိန်ပြီးတော့အစိုးရတက်ပေါ့နော်အစိုးရဒီကျိုးသားချက်ဒီကျိုးသားချက်တစ်ခုကတော့ပြီးရင်โอ้โหเต็มชะชินิเปียไหนนะกวาชามุชื่อเลยครับกวาชามุชื่อเลยสุดาก็เอออาจารย์ก็เลยไปตรีอาชีพนี้บ่มุจีชื่อกวาชามุชื่อเอาโหรุ่งแล้วก็คือซูอาเพิ่นมาปูพี่แล้วตีลงมุชื่อเลยโดยว่ามาบ่โหรุ่งแล้วก็ติดแต่ซูอาแล้วขึ้นนี่เลยแล้วพี่ก็เลยโหตรุอติวิเตลุกได้ดีขึ้นแต่คาจ้ะรอตบอดายาบ่ชื่อเลยเลยเลยซูอาแล้วเลยบ่เนาะอกูအစိုးရပြောင်းလဲကြတဲ့ခါကျတော့ဒါသူတို့ကပြောနေကြတယ်မင်းစိတ်ညီပုံရတယ်အစိုးရအဖွဲ့ထဲမှာဟိုမှာတက်ရော်ရဲ့အစိုးရအဖွဲ့အဲဒါသူတို့ကအခုမှတင်ချာပေါင်းရတယ်လို့ဆိုတော့ဟိုလိုမှလို့ကြီးလို့ဒီကအာတိတ်ကြီးတော့မရှိသေးဘူးလေနော်အဲ့ဒါကြီးကကြွားချမ်းမှုရှိရတော့မှပဲကြွားချမ်းမှုရှိတဲ့ခါကျတော့လောကကြံရတာနှေးတာပေါ့ခင်ဗျအဲ့ဒီနှေးတာကိုဟိုလူတွေကအာဟရာကြီးဖြစ်တာပေါ့နော်ကျွန်တော်အမြင်ကတော့ဒီလိုပြသူတို့ဆွေးနွေးတဲ့နေရာမှာဆွေးနွေးတဲ့နေရာမှာလည်းတခုသာသာပြီးသွားတဲ့အကြောင်းတစ်ခုရှိသေးကျွန်တော်အမြင်ပါနော
်ဟုတ်ကဲ့ပြောပါဒ
ါပါလဲဆိုတဲ့ခါတစ်ဖက်ကတစ်ဖက်ကတော့တိတ်ပြီးတော့ဟောညောင်မချက်တွေတိတ်ကြီးပြီးတော့အဲ့ဒီညောင်မချက်တွေချက်ချင်းဖြစ်စီခြင်းတဲ့သာသာကြီးရှိတယ်အဲတစ်ဖက်ကတော့ဒီဖြည်းဖြည်းလေးတွားခြင်းနဲ့သာသာရှိအဲ့တော့ဒီကတပည့်တွေလည်းသူကကြီးရခက်နေတာကြီးအဲ့လောက်ကြောင့်ကြီးရခက်တာပါဒါလိုသဘောအားဖြင့်နားရည်နေဆိုရင်ဖြစ်ရင်ကျွန်တော်ဒီနေ့
ဟုတ်ကဲ့ဆရာကပြောတဲ့အထက်မှာနှစ်ဖက်ပေါ်ဆရာတစ်ဖက်ကတော့ခက်မြန်မြန်သွားကျင်တယ်မျောလင်းချက်သိမ့်များတယ်တစ်ဖက်ကတော့ဖြည်းဖြည်းသွားကျင်တယ်ဆိုတာဘယ်ဘက်နဲ့ဘယ်ဖက်လို့အတိအကျပြောလို့ရမလဲဆရာဘယ်ဘက်ကခက်မြန်မြန်သွားကျင်တယ်ဟုတ်ကဲ့
အခုကဒီလိုလေဟိုအခုဆွေးနေတာအတိအကျအားဖြင့်ရှိနေတာကတော့အစိုးရကတစ်ဖက်ပေါ်ဆရာနော် သူကတည်းကလည်းကလည်းအဲတိုင်းသားလက်ပြန်ကပို့ကြည့်တာဖြစ်ပေါ်ဒီနှစ်ဖက်ရှိတာပေါ့နော်အစိုးရဖွဲ့ထဲမှာလည်းကျွန်တော်ကျွန်တော်ပြောရခြင်းမှာတော့အစိုးရဖွဲ့ထဲမှာလည်းအဲအစိုးရဝန်ကြီးရဲ့အဖွဲ့ရဲ့အဲတမတော်ရဲ့အဖွဲ့ပေါ့နော်အဲ့ဒီနှစ်ဖွဲ့အဲဆိုလည်းနည်းနည်းသာသာတော့ခွဲပြီးတော့ပြောရမလို့ဖြစ်ပြီလေဒါလို့လည်းဆိုတော့ကိုယ်တော့ဥဒိစေချက်လက်ချက်တုံးအားလို့ပြီးရင်ဒီအစိုးရတခုကလည်းတစ်ခါလေညီညီညီညီနဲ့ပေါ့နော်အဲစီးလုံးလုံးနဲ့တစ်ခါလေသဘောထားရညံ့နေတယ်အခုကတော့တစ်ခါလက်ချက်ပြန်ကြည့်နေရဘူးသဘောမျိုးရှိတယ်လေအဲ့ဒါကြောင့်ဒီရတာအဓိကထားနေတော့အစိုးရနဲ့တိုင်းတာလက်နက်ကိုင်အဖွဲ့ဆိုပါစို့ကျွန်တော်အမြင်ပြောတာပါတိုင်းတာလက်နက်ကိုင်အဖွဲ့ရလည်းတခါလေသူတို့ဥပမာအဖြစ်အာတခါငင်းရတဲ့ကာလမှာတော့ဒီကျွန်တော်ရဲ့ပြည်ထောင်စုကြီးကိုဒီမိုကရေစီဆက်တဲ့ပြည်ထောင်စုကြီးကိုတိုက်ချင်တဲ့အဲ့ဒီကတခါလေလမ်းကြီးနဲ့ချိုက်နေအောင်ဒီနယ်ဆိုတဲ့သာသာစိုးရလို့ဖြစ်နေအဲ့ဒါကလည်းဒါတစ်စိမ့်လေးနေရဘူးဟလာတစ်စိမ့်လုံးကဖြစ်နေဆိုတာလေးရောအဲ့ဒါလေးကြီးကိုဖတ်နေတယ်လို့ယူဆတယ်အဲ့ဒီကြီးကိုဟိုကောင်းဆောင်လေးပေါ်မှာဒီရတော့ပြအမျိုးမျိုးရှိရှိနဲ့တစ်ဖက်ကိုတော့ဒီနေ့ကြည့်မယ်ဆိုရင်တော့ဒါအခက်အခဲမရှိဘူးလို့ကျွန်တော်တို့ပြတ်တာပဲနော
်ဟုတ်ကဲ့အခုတခါနည်းနည်းအစည်းအဝေးအချက်လက်လေးကိုပြောမယ်ဆိုရင်မြောက်ပိုင်းကတို့မဟာမိတ်အဖွဲ့လို့ပြောတယ်အဲ့ဒီတောင်ပလောင်တို့အာကူကန်တို့အေတို့လို့အဖွဲ့တွေကညီညာရေးအတွက်ဆွေးနွေးပဲဖြစ်တော့မှဒီဘက်ကသဘောမထားနိုင်ဘူးဆရာအဲ့ဒါကောဘာကြောင့်လောက်ဒီအခက်အခဲဖြစ်ရပါသလဲတမန်တော်ကဘာကြောင့်များတို့လက်ခံဖို့လောက်ထိခက်ခဲနေလို့ထင်ပါလေခင်ဗျာ
အဲ့ဒါကတော့ဟိုတယောက်တစ်ယောက်တစ်ဖက်နဲ့တည်းနားလည်မှုပဲဗျာကျွန်တော်အမြင်ကျွန်တော်တီးတယောက်ကတော့ဖြစ်ရင်တစ်ဖက်တစ်လုံးကသူသူ့ဆိုပြီးဆွေးနွေးနေတယ်ဗျာဆွေးနွေးနေတဲ့အစားကိုဟိုအခက်အခဲဖြစ်နေတာပါဆိုဒါပေမဲ့သူတို့ကတစ်ဖက်နဲ့ဆွေးကံပြရလေးတွေရှိပြီးတော့ဟိုဒါကဒီကိစ္စကိုဖက်နေတယ်အမှန်တမ်းကတော့တကယ်ဂျားလေးကဝင်ပြီးတော့တီးသေးတယ်လူကောင်းကောင်းပေါ့ဗျာနော်အဲတကယ်အဲအပြောမျိုးရှိရှိနဲ့အဲအဲ့ဒီကူပြီးမဲ့လူသူတို့ပြောရင်းနေလို့ရတယ်ကျွန်တော်အမြင်ရတယ်ဒီတော့ကလေးကအတေရကများဒါဝီကူပြီးရင်ရပါပဲလို့ဟိုသူတို့စိတ်ထဲမှာဒီကြောက်ကြောက်ကမဆွေးနွေးခြင်းမရဒီမကြိုက်ဘူးဆိုတဲ့သဘောမျိုးလည်းမဟုတ်ဘူးဗျကျွန်တော်အမြင်ရတော့အတေရကဒါတဲ့လူကောင်းကောင်းပြောက်ရမယ်ဆိုလို့ရှိရင်ပြင်းရင်ဒီဟာကြီးကပြဿနာပြည်လေသွားနိုင်တယ်လို့ထင်တယ်အဲ့ဒီလိမ့်ကူဟာလေကျွန်တော်အမြင်ရလို့ရှိရင်အခုဆိုရင်ဒီလိုလုပ်နေတဲ့ဟာကအဲ့ဒီဟိုဘောတေးဝင်ခေါ်ပါဗျာတေးဝင်သူလေးဝင်ဒီလုပ်နေရတဲ့ခါကျတော့အဲ့ဒီဝင်လိုက်တဲ့နေရာမှာအဖြစ်အခက်ပဲဖြစ်ရှိပါနေနေဖြစ်တယ်ဗျာ
ဟုတ်ကဲ့
အဲ့ဒီတေးဝင်ပုံတဲ့နေရာဟိုဘောဟိုရိုးရိုးသူလေးဝင်ဒီနေနေလုပ်ပြီးလို့ရှိရင်နေနေပြီးနေလို့ထင်တာပဲ
ဟုတ်ကဲ့ဆိုတော့တစ်ဖက်စလုံးကယုံကြည်နိုင်လောက်တဲ့ဂျာဝင်စစ်ဆက်ပြီးမဲ့လူဆိုတဲ့နေရာမှာတရုတ်ကိုပဲလို့သဘောထားမှလည်းခင်ဗျာတရုတ်အခုဆိုရင်လည်းပဲတရုတ်အထုကူစလေကမြန်မာနိုင်ငံကိုရောက်နေတဲ့သူတို့နဲ့ဆွေးနွေးရမကြာခဏလုပ်နေရလဲကြားပါတယ်ဆိုတော့တရုတ်ရဲ့အခန့်ကဏ္ဍကဒီညမှာအဆုံးမတက်ဘူးလားခင်ဗျာ
အဲတရုတ်ပြည်အခုနေရာလည်းပဲအများကြီးလိုအပ်ပါရဲ့နော်ဒါအားတော့ကောင်းနဲ့ကောင်းပါလေတိုးတိုးလေးပဲကျွန်တော်တို့ဟိုတိုင်းပြည်ထဲမှာရှိနေတဲ့လူတွေကဒီဂျားတွေမှာအများကြီးလုပ်ပေးနိုင်တဲ့လူတွေရှိတယ်ကြာတစ်ခါကြီးကြဲလို့ပို့ပြီးတော့ပြင်နိုင်တဲ့လူတွေရှိတယ်။အဲ့ဒီဟာလေးကိုအစီအစဉ်လေးကျဲတယ်နဲ့လုပ်ပေးဖို့အရေးကြီးတယ်။ပြုတ်ကြတဲ့အတိုင်းအရေးကြီးပါလေ။နောက်ပြီးတော့ပြုတ်ကြပါလေဆိုတော့အစိုးရရောလက်နက်ကိုင်ရာစုတွေရောသူ့လေးစားနေတဲ့အခြေအနေလေ။အဲ့တော့ဒီအများကြီးပြည်ပြည်ပေးနိုင်တဲ့အခြေအနေမှာရှိပါတယ်။အဲ့ဒါရောဒီတွေကပြည်ပြည်ပေးနိုင်လို့ပေါင်းလိုက်ရင်တော့ပြည်ရင်။အဲ့ဒါကျွန်တော်တို့ဟိုပေါ့ဗျာ။ဟိုအများကြီးကောင်းရမှာပေါ့။နောက်ပြီးတော့
ဟုတ်ကဲ့။ဆိုတော့ဆရာကြီးအဲ့ဒါပြည်တွင်းကကူညီနိုင်တဲ့လူရှိရဆိုတာကအဲ့ဒီကူညီနိုင်တဲ့လူကမကူညီဖြစ်နေတာဘာကြောင့်ဘာများအခက်အခဲကြုံနေရလို့လဲခင်ဗျာသူမ
ဒီလိုရတို့အခုအဲ့ဒီလူဟိုဒီရကူတဲ့လူကသူကလွတ်လွတ်လပ်လပ်ကြီးဟိုဘက်နဲ့သွားတည်ဒီဘက်နဲ့သွားတည်ဒီလိုတခါလေးလုံလို့ရတာမဟုတ်ဘူးကြီးကွာသွားတဲ့အခါမှာတစ်ဖက်စလုံးကနားလေမှုကြီးကအဲ့ဒီဟာကတော်တော်ကြီးကြံ့ကြာနေလို့ရှိတယ်ကျွန်တော်အမြင်ပြောတာလေကျွန်တော်ကြည့်ဆက်ရတဲ့အခါကြည့်နေရတာကတော့ဟိုဒီနှစ်ဖက်စလုံးကနေပြီးတော့ဟိုတော့ဒီခုတ်ကြည့်ကြရအောင်ဒီလိုဆိုတာလေနည်းနည်းလေးပြစ်ပြီးပုံရတယ်။အဲ့ဒီနှစ်ပတ်စလုံးကလည်းကြက်ခင်ဗျားတို့ကြည့်သေးတယ်လို့ဆိုပြီးလည်းလုပ်နေချင်းတယ်။အင်းဒါနည်းနည်းစရာပြီးတော့မလို့ဖြစ်နေညာ
။ဟုတ်ကဲ့အဲ့ဒီအဖွဲ့ကဘယ်သူတွေလဲခင်ဗျာဆရာတို့ UPDJC အနေနဲ့ရောအဲ့ဒီလိုအခက်ကဏ္ဍကိုမယူနိုင်ဘူးလားခင်ဗျာ
။ကျွန်တော်တို့ကတော့ဒီလိုကြာ UPDJC ရေလို့ဟိုဟာမဟုတ်ကျွန်တော်တို့အခုစဉ်းစားနေတာပေါ့နော်အဲ့ဒါလည်းတစ်ခုပေါ့တစ်ခုသာတော့ကျွန်တော်တို့ဒီဒီထဲမှာလည်းပဲနိုင်ငံရေးပါတီအဖွဲ့တွေပါလေရနော်အဲ့နိုင်ငံရေးပါတီအဖွဲ့တွေရလည်းပဲအမားတဲ့ဒီငင်းရေးမှာဆိုလို့ရှိရင်ပြီးတော့ကြားအများကြီးလို့ပြနေတဲ့အခြေအနေရှိပါလေအဲ့ဒီလို တို့ပြင်နိုင်မှုလေကျွန်တော်တို့ကတော့အများကြီးစဉ်းစားတာပေါ့ဗျာဆိုတော့ဘယ်လိုလုပ်ကြည့်ရမလဲဆိုတာလေဒါကတစ်ခုပါအကြောင်းတစ်ခုပေါ့နိုင်ငံရေးပါတီဒီတဲကအဲ့ဒါဒီအစိုးရနဲ့လက်မှတ်ငင်အားစုတွေကြားထဲမှာပြီးလို့ပေါ့ဟိုဘူးပြီးတော့တောင်းပြီးလို့ကူညီပေးလို့ဆိုတာလေပဲတစ်တိုင်းတစ်ခါအပြင်တော့ကောင်းတယ်အားလုံးစုလိုက်ရင်ပေါ့ဗျာကျွန်တော်နိုင်ငံရေးပါတီရဲ့ပါမယ်နောက်ပြီးတော့ခုနလိုတစ်သက်သူတို့ဟိုနားလည်မှုရှိပြီးသားလေအစိုးရလည်းပဲယုံကြည်မှုရှိပြီးသားလက်နက်ကိုလည်းယုံကြည်မှုရှိပြီးသားလူတွေကကြားထဲမှာဘုံရရတယ်အဲ့ဒီလူတွေရဲ့နိုင်ငံရေးပါတီတွေကခင်ဗျားခင်ဗျားပြောတယ်အဲတရုတ်ရင်တောင်းလိုက်ပြီးလို့ရှိရင်တော့ဒီဒါမျိုးနဲ့ဆက်လာပြီးနေတာပေါ့ဗျာတော့
ဟုတ်ကဲ့အခုမြန်မာနိုင်ငံမှာစီးပွားရေးနိုင်ငံရေးလူမှုရေးပြည်ရေးအဖက်ဖက်ကတူတက်သင်းတလောက်မတူတက်ဘူးဆိုတာကိုလူတွေကညည်းကြတာလည်းရှိပါသေးတယ်ညဉ့်ညံရေးမရတာအပြင်ပေါ့ခင်ဗျာဆိုတော့အဲ့ဒီတူတက်မှုမရတာဟာလည်းပဲညဉ့်ညံရေးမရလို့ဖြစ်တယ်ဆိုပြီးတော့တချို့ကခြုံငုံသုံးသပ်ကြတယ်အဲ့ဒါကဘလောက်မှန်ပါသလဲတခြားကဏ္ဍတွေမှာတူတက်မှုနှောင့်နှေးရခြင်းဟာဒီညဉ့်ညံရေးကြောင့်လို့ဆိုတာဟာဘယ်တိုင်းကြတိမှန်ကန်တယ်လို့ဆရာလက်ခံလို့ပါသလဲ
အဲ့ဒီရင်းရင်းမှာလည်းအစ်ပြောအကြီးကအကြောင်းကြီးဆက်တယ်လေညာနော်ဒီရင်းရင်းမရှိတော့ခါကြတဲ့ဟိုဒီခါကျတဲ့လူတွေရဲ့စိတ်ဖြစ်မှာလေဒီခါကျတဲ့တန်မြတ်တွေဖြစ်စိတ်ဆင်းရဲမှုတွေဖြစ်တကယ်တိုက်သေးတယ်လည်းဖြစ်ဟလာတည်တဲ့လူတွေကတန်ရတဲ့လူတွေဖြစ်တဲ့ခါကျတော့နောက်ပြီးတော့လည်းဒီခုနကပြောတဲ့ရင်းရင်းမရှိတဲ့ခါကျတော့ညီညီရဲ့ဖြစ်သွားတယ်စီးပွားရေးလည်းဖြစ်သွားတယ်ဟုတ်တယ်မလားလူမျိုးရေးလုပ်ငန်းတွေကလည်းဖြစ်သွားတယ်ပေါ့အဲ့တော့ညီရည်ဟာအဓိကအချက်တည်းမှာပါပါလိမ့်ရမယ်နော
်ဆရာတော်နောက်ဆုံးတစ်ခုလွှမ်းညွှန်ပြီးတော့မေးချင်တာကမြန်မာနိုင်ငံတင်မကပါဘူးလွတ်လပ်ရေးရပြည်နောက်ကိုလိုနီဘဝကနေပြီးလွတ်ကျွတ်လာတဲ့နိုင်ငံတိုင်းမှာပြည်တွင်းစစ်ဆိုတာအနေနဲ့အများကြုံခဲ့ကြပါတယ်ကျန်တဲ့နိုင်ငံတွေမှာအကုန်လုံးပြည်လဲငင်းကြမ်းသွားကြပေမဲ့မြန်မာနိုင်ငံတနိုင်ငံရဲ့ဘာကြောင့်အများဆုံးနောက်ကျကြံရင်းခက်တယ်လဲဆိုတာဆရာအကြံဉာဏ်လွှမ်းခြုံသုံးသပ်ပြောလို့ရမှာခင်ဗျာ
ဒီလိုမျိုးကဟိုဒီကရှိတာဘာမှဆားလို့ရတယ်ဒီရမှာပြားဝင်တော့နောက်ပြီးတော့လည်းအဲ့ဒီဤကစစ်ပီလေးရှင်လဲသူတို့မှာဆိုတာလေးပဲဒါဖြစ်ဖို့ပြရမှာဒါလက်တကကြီးကြီးရပါဗျာနော်ဒီစစ်ရဲ့အဲ့ဒီဒီစစ်ရဲ့ဖြစ်ပြီးတော့မှအပြေကောင်းနေဒီစစ်ကိုရောက်လာမှာပဲလေဟုတ်တယ်ဟုတ်လားအဲ့ဒါကတော့နှီးရာနဲ့မြန်မာတစ်ခုပဲကြာမယ်ကျွန်တော်တိုင်းပြည်လေးနှီးနေတာကတော့အစလုံးကဟိုတံပြရနဲ့လာတဲ့ဟာကြီးကများတော့အဲ့ဒီတံပြရကိုရှင်းလို့ကလိုအပ်နေတဲ့ခါကျတော့ဒါနှီးနေတာပါဒါပါပဲဒီစစ်ဒီဒါလက်တကကြီးရတော့နှီးနေရတော့ရောက်ရရမှာပဲအဲ့တော့အင်းရိုင်းနဲ့ပါတဲ့လူတွေကဒီဥစ္စာကိုတဘောကိုနားလေညံ့ညာလိုက်ပြီလို့ဟုတ်လားဒါတတိပက္ခဆိုတော့ရှိနေတတိပက္ခရှိရင်တခါညင်းရဲရမယ်ဆိုတာရှိတယ်ကိုကိုရင်ပါဦးနဲ့နေရာမှာတတိပက္ခဖြစ်အောင်မလုပ်ရဲနဲ့ညင်းရဲရအောင်လိုက်ပြီဒီလိုအပ်တယ်လို့ဆိုတဲ့စိတ်ဓာတ်ကိုဖြစ်လာရင်စိတ်ကလေးတစ်ခုပဲအဲ့ဒါဖြစ်လာရင်ညင်းရဲညံ့ညာရမယ်လို့
ဥကြောစနာရမြမအရေးတုံးသက်ချက်ကိုကြားခဲ့ရတာပါရှင်ခုတော့လာမယ့်စနေနေ့ည9:00နာရီတိုင်းလေးလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြည့်ရအောင်ပါဒေါက်တာရှင်များရှင်မြန်မာနိုင်ငံမှာငင်းချင်းရေးအထွတ်ဆွေးနွေးပွဲတွေတက်ကြနေချိန်မှာပဲပြည်ဦးနိုင်ငံကအာရှရေးရာအထူးကူစလေဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်မြမအစိုးရနဲ့စစ်တပ်ထိပ်တန်းခေါင်းဆောင်တွေတိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့မကြသေးခင်ကပဲတွေ့ဆုံပြီးဆွေးနွေးမှုတွေဖြစ်မြောက်ရေးတိုက်တွန်းနေပါတယ်။ဒီကတော့မြန်မာနိုင်ငံမှာလက်နက်ကိုင်ပြည်ပခန့်တွေအဆုံးသက်ရေးတရုတ်နိုင်ငံသားမကဂျပန်နဲ့အမေရိကန်စတဲ့ဒီအာရှနဲ့အနောက်နိုင်ငံတွေကလည်းပါဝင်ကူညီဖို့ကတိပြုထားကြတာပါ။မြန်မာနိုင်ငံပြည်တွင်းချင်းချင်းရေးမှာအရှိနဲ့အနောက်ချင်းကပ်ပုံဘာတွေများကွာခြားနေပါလဲ။ဘယ်သူအကူအညီကပိုးပြီးအကျိုးများနိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေနေကြခိုင်ရိုက်နေလိုက်စီစဉ်ကကျူဆိုပါရယ်ရှင ်တရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရယ်ရှင်ခုတော့အားကစားကဏ္ဍပါဒီတင်းပအားကစားအစီအစဉ်မှာတော့လာမယ့်စနေနေ့မှာကံမဲ့ Liverpool နဲ့ Real Madrid တို့ Champion League ဘောလုံးပွဲအကျိုးသုံးသပ်ချက်မြန်မာလက်ရွေးစင်အသင်းအတွက်နီးပြအဖွဲ့ခံထားလိုက်တဲ့အပေါ်အမြင်နဲ့ထိုင်းမှာအောင်မြင်နေတဲ့လက်ရွေးစင်ကစားသမားအောင်သူအကြောင်းတွေကိုနားဆင်ရပါမယ်။အားကစားကလောင်ရှင်ကိုဝနကိုနဲ့ဆက်သွယ်မြင်မြန်ပြီးကိုကျော်ကျော်သိန်းကစီစဉ်တင်ဆက်ထားပါရယ်။
ုနာကွေဒါမဲ့26နှစ်ဆိုရင်ကျွန်တော်တို့ဒီကလပ်အသင်းရဲ့တိုင်ပွဲမှာဒါအကြီးမားဆုံးတိုင်ပွဲလို့ပြောကြတဲ့ချန်ပီယံစ်တိုင်ပွဲလာတော့မယ်အဲဒီမှာလီဗာပူးနဲ့ရီယယ်မက်ဒရစ်နဲ့ကမ်းတယ်ဆိုတော့လီဗာပူးနဲ့ရီယယ်မက်ဒရစ်ကဒါ17နှစ်ကြာပြီးတော့မှဒီချန်ပီယံစ်တိုင်ပွဲမှာနှစ်သင်းပြန်တွေ့ကြတာပေါ့လေသူတို့နောက်ဆုံးချန်ပီယံစ်မှာတွေ့ခဲ့ဘူးတာက2014 2015တို့ကအုပ်စုအဆင့်မှာသူတို့တွေ့ခဲ့ဘူးလေအဲဒီအဆင့်မှာလည်းပဲနှစ်ပွဲစလုံးကိုရီယယ်မက်ဒရစ်ကနိုင်ထားဘူးလေဆိုတော့အခုကံမဲ့တော့ final ပွဲကိုကျွန်တော်တို့ကြည့်ကြမယ်ဆိုရင်အသင်းနှစ်သင်းရဲ့လက်ရှိအနေထားကဘယ်လိုရှိလဲသူတို့အကောင်းဆုံးအနေထားမှာရှိနေကြလား
ဟုတ်ကဲ့ဗျာနှစ်သင်းလုံးရဲ့ခြေစွမ်းကတော့လက်ရှိအနေထားမှာအကောင်းဆုံးလို့ပြောလို့ရတယ်ဗျာဘာဖြစ်လို့ဆိုတော့လီဗာပူးအသင်းကိုပြန်ကြည့်မယ်ဆိုရင်ဒါပြီးနေ့ channel လေးမှာပေါ့နော်တိုက်စစ်ကဆာလက်ကဖီမီနိုရဲ့ဒီမာမီရဲ့ပေါ့နော်သူတို့တောင်းရောက်လာတာအသင်းကိုစုစုပေါင်းအားဖြင့်29ဂိုးကြီးရှိတာလေဗျာဒီရီယယ်မက်ဒရစ်အသင်းကိုကြည့်မယ်ဆိုရင်ကိုဒီဆီယိုနယ်ဒိုကဒီ15ဂိုးအထိတင်တယ်ဗောနော်ချန်ပီယံလိမာပဲလာလီဂါမှာလည်းတင်တာလည်းရှိပါတယ်နောက်ပြီးတော့ဒါရီယယ်အသင်းရဲ့ဘက်စင်မှာကဘာဒီမာကတော့6ဂိုးပဲတင်ထားတယ်ဆီယိုနယ်ဒိုကအများဆုံး15ဂိုးပဲတင်ထားဆိုပေမဲ့ကျန်တဲ့ကစားသမားတွေကလည်းသူတို့မှာကဥရောပရဲ့အကောင်းဆုံးကစားသမားအဆင့်ရှိတယ်ကအဲ့တော့လက်ရှိအနေထားရတော့နှစ်သင်းလုံးရဲ့ခြေစွမ်းကတော့အကောင်းဆုံးပုံစံအနေထားမှာရှိရဲ့ဒါပေမဲ့ဒီမှာဆိုတဲ့အတော့ဒါ channel လေးဖိုင်နယ်ရဲ့အများကြီးကစားခဲ့ပြီလက်ရှိ champion ဖြစ်သူလို့ဒါလီဗာပူးအသင်းတဲ့ဒီကစားသမားအင်အားမှာတော့ဒါနှစ်ပါးပြားတော့အသာရနေလို့ပြောလို့ရတယ်ဗျ
ဟုတ်ကဲ့ဆိုတော့ဝါရကြည့်မယ်ဆိုရင်တော့ Real Madrid ကတာတယ်လို့ပြောလို့ရတာပေါ့နော်သူကလက်ရှိကလည်းနှစ်ချိန်ဆက်တဲ့ရထားပြီးဒီချိန်ကဒါ3ချိန်မြောက်3ချိန်မြောက်ရတယ်ဆိုရင်လည်းဒါ
3ချိန်မြောက်ဟုတ်ကဲ့ဗျ
3ချိန်ချိုးအောင်မယ
်3ချိန်ဖြစ်သွားပါဘူး
စုစုပေါင်းလည်းသူက12ချိန်ရထားတယ်13ချိန်မြောက်ဆိုတော့ Real Madrid ကတော့အတကုံအားကုန်ထုတ်ပြီးတော့ချမှာပဲတခါတစ်ဖက်ကလီဗာပူးကလည်းပဲသူက5ချိန်ချန်ပီယံဖြစ်ထားတယ်ဒါဒီချိန်က6ချိန်ချန်ပီယံဖြစ်ဖို့ဆိုတော့ပွဲကတော့အကျိတ်နဲ့ဖြစ်မှာတည်ကြတာပေါ့ဗျာနော်ဆိုတော့မြန်မာပြည်သက်အများစုကရောဒီနှစ်သင်းမှာဘယ်သင်းကိုအဓိကပို့ပြီးအားပေးကြလဲ
ဟုတ်ကဲ့ဗျာဒီမိတဲ့အင်္ဂလန်အသင်းလီဗာပူးပါနေတော့လီဗာပူးအသင်းကိုပဲအားပေးကြမယ်ထင်နေကြဒါပေမဲ့လည်းရီယယ်မက်ဒရစ်အသင်းကိုလည်းအားပေးကြတဲ့ပြည်သက်တွေကတော့ရှိတယ်ကြဘာဖြစ်လို့ဆိုတော့ဒီတချို့လီဗာပူးပြည်သက်တွေကတော့လီဗာပူးအသင်းကိုအားပေးမယ်ဒါမှဒါပေမဲ့တခြားမန်ယူဖန်တို့ချက်စီဖန်တို့ကလည်းဒါလီဗာပူးအသင်းကိုအားပေးမယ်လို့တချို့တော့ရှိတယ်ဒါပေမဲ့အများစုကဒါဒီလိုလေးမှာလီဗာပူးအသင်းရဲ့တိုင်ပွဲတွေဆိုတော့ Real Madrid ကိုအားပေးမဲ့လူတွေလည်းရှိကြတယ်ဗျ
။ဟုတ်ကဲ့။ကျွန်တော်လေ့လာကြည့်တဲ့လောက်တော့ဒီနှစ်သင်းမှာခန်းစစ်ကတော့မတည်ငြိမ်ဗျ။ခန်းစစ်တို့ဟိုဂိုးတို့ပေါ့နော်။တိတ်ပြီးတော့မကွာလှဘူး။ဆိုတော့ဂိုးတွေတစ်ခါတစ်ခါအပြန်အလှန်သွင်းမဲ့အနေအထားမျိုးများကိုနောက်ကိုခံမှန်းလား
။ဟုတ်ကဲ့ဗျာ။ဒီပွဲကကျွန်တော်ခုနပြောခဲ့တယ်လို့ပဲနှစ်သင်းလုံးကတိုက်စစ်ရဲ့အရန်ကောင်းနေတာ။ဒီချုံးထွက်ပွဲတွေမှာဆိုရင်လည်းတိုက်စစ်ကပွဲတိုင်းဒီပါ၃-၄ဂိုးကြီးထိကိုပေါ့နော်။ကြာပါကြတာတွေ့ရတယ်ပေါ့နော်အဲ့တော့ဒီပွဲကဂိုးများမဲ့ပွဲလို့တော့ကျွန်တော်လည်းခံမမိပါလေက
ြဟုတ်ကဲ့ဆိုတော့နှစ်သင်းထဲမှာနှာတပြားတန်နိုင်တဲ့အသင်းကိုရွေးပါဆိုရင်ဟောကိုနောက်ကိုဘယ်အသင်းကိုရွေးမလဲ
ဟုတ်ကဲ့ကြဒါကတော့အားလုံးလည်းသိကြတယ်ပေါ့နော် Real Madrid အသင်းကတော့ဒါရှေ့လေနောက်မှာအကောင်းဆုံးအနေထားရှိတယ်ကြနောက်တက်မှဆိုရင်လည်းဒီကပါဟရာဒီနေ့ကပွဲမှာပြန်ကန်ပြီးတော့ဒဏ်ရာနေတင်ကောင်းလာပြီအဲ့တော့နောက်တက်မှဆိုရင်လည်းအာရမိုးရင်ပါရောင်းရင်ကပါရင်ဒီဘက်မှာလည်းမာဆယ်လိုလေးရှိရပါတော့။ကျွဲလက်မှာဆိုရင်တိုနီကူးကိုမိုဒရစ်တို့ကတ်စနေရိုရှိတယ်။တိုက်စစ်မှာဆိုရင်လည်းဒီဗီစီတိုက်စစ်တွေပေါ့နော်။ဒီဖန်စီမှာရယ်ဒီစီဝန်တွေကပ်ပြီးတိုက်စစ်တွေရှိ။အဲ့တော့ရီးအသင်းရတာဒီအဓိကကစားသမားတွေလည်းဒါဒီပွဲမှာလုံးဝအင်ပီအပြင်းနဲ့ပြန်ပြီးတော့ပါလာမှာဆိုတော့ရင်ထက်တောင်ပို့ပြီးတော့ကောင်းသွားတယ်ပေါ့နော်။အဲ့တော့ဒီရေးတဲ့နေနဲ့ဒီဆာလက်ကိုတော့ထိန်းရမယ်ကြဆာလက်တယောက်လောက်ကိုလာထိန်းလိုက်မယ်ဆိုရင်ဒီဖေဗီနိုနဲ့မာမီလောက်ကတော့ဒီသူတို့ကလည်းကောင်းတော့ကောင်းကြပါလားဒါပေမဲ့ရေးနောက်တဲ့ရာမိုးကိုမဆယ်လို့လို့ရတယ်ရှိနေတော့အဲ့နှစ်ယောက်ကိုတော့ဒါရေးနောက်တဲ့ထိန်းနိုင်မယ်ကြဆာလက်တယောက်ကိုပဲသတိထားမယ်နေထားရှိနေတယ်ဆို
အခုကျွန်တော်တို့မြမဘောလုံးပဲတစ်ချက်ဆက်ပြီးတော့လက်ကြည့်ကြအောင်ပါကိုနောက်ကြီးဆိုတော့မြန်မာလေဝေးစင်အတင်းအတွဲနီးပြအဖွဲ့အသစ်ရောက်လာပြီဂျာမန်နီးပြတွေပေါ့နော်ဆိုတော့နီးပြအဖွဲ့အသစ်ရဲ့လေဝေးစင်အတင်းကိုအောင်မြင်အောင်ကိုင်နိုင်ကြီးအလားလားဘယ်လိုများသုံးသပ်ကြလဲကိုနောက်ကြီး
ဟုတ်ကဲ့ဗျာအများစုကတော့ဒီဂျာမန်နီးပြပေါ့နော်အသက်က48နှစ်ရှိပြီဗျာတွန်နင်းဟေးပေါ့နော်အများစုဆိုရင်ကြတာတော့သူကအာဖရိကအတင်းတွေကိုပဲနီးပြထိတိုင်နေပြီပါလားဒီအာရှဘောလုံးပမာဆိုရင်ဒါပါရင်းဘောလုံးဝတ်ကျမှာ listing ကြိုက်တာအမီနဲ့ပဲခဏအကန်ကြည့်ရယ်။နောက်အာရှအသင်းတွေကိုမကန်ဘူးပေါ့နော် sorry ကလပ်ကိုတော့ကန်ကြည့်ရယ်ဒါပေမဲ့အာရှလေးရင်းအသင်းတွေကိုမကန်ခဲ့ဘူး။အဲ့ဆက်ပို့ပြီးတော့ဒါအာဆီယံဘောလုံးအသင်းတွေလည်းမကန်ခဲ့ဘူးတော့ အတွေ့အကြုံပေါ့နော်အာဆီယံဘောလုံးကြောင်းကိုမသိတဲ့မိသားတယောက်ကိုခန့်တယ်ဆိုပြီးတော့သူ့အိမ်မှုရောရှိနေတာနောက်ပြီးတော့သူ့ရဲ့ profile ကိုပြန်ကြည့်မယ်ဆိုရင်လည်းဒါလိုက်ဘီးရီးယားလို့ရဝမ်ဒါလို့ဒီအာဖရိကအသင်းတွေပဲတိုင်ခဲ့ပြီးတော့ဆိုတော့ပေါ့နော်နောက်ပြီးတော့သူကင်ခဲ့တာလည်းနှစ်နှစ်ကအများဆုံးပေါ့နော်ကျန်တဲ့အသင်းတွေမှာတစ်နှစ်ပဲကင်ခဲ့ပြီးတော့ဆိုတော့အဲ့ပိုင်းနဲ့ပတ်သက်ပြီးတော့ဒီမီဒီယာပေါ်မှာတချို့ဘောလုံးကြားကြည့်နေသူတွေအများစုရောဒီအားကစားမီဒီယာအတိုင်းဝိုင်းမှာရောဒီသူ့ရဲ့အာဆီယံဘောလုံးကြောင်းမသိတာရဲ့နောက်ပြီးတော့ရေရှည်ကင်တွေဘူးတာမရှိရတဲ့အကြောင်းသူ့ရဲ့ရည်ချင်းသူ့ရဲ့ကင်တွေပုံသူ့ရဲ့ဆန်းဆောင်မှုနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေတော့ရှိရတွေ့ရတယ်ကြ
။ဟုတ်ကဲ့ဆိုတော့မြန်မာလေယာဉ်ဘောလုံးအသင်းဆိုလို့လက်ရှိမှာကျွန်တော်တို့မြန်မာလေယာဉ်ဘောလုံးအသင်းသားတွေတဲကပြီးပါမှထွက်ကစားပြီးတော့အောင်မြင်ဆုံးဖြစ်နေတာကတော့အောင်သူပေါ့ဗျာနော်ပူလစ်တီရိုမှာကစားနေတာအောင်သူကတော်တော်လေးကို
ဟုတ်ပါတယ်
ဆိုင်းမှာတော်တော်လေးကိုအောင်မြင်နေတဲ့အခါကျတော့ထွက်ကစားပူးတဲ့ဘောလုံးသမားတွေထဲမှာအောင်မြင်ဆုံးဘောလုံးသမားလူတောင်မှပြောကြတဲ့အခါကျတော့အောင်သူရဲ့အခြေအနေအလားလာကိုရောကိုဝနာကိုဘယ်လိုသုံးသပ်လဲအောင်သူလက်ရှိအနေထားရှိအလားလား
ဟုတ်ကဲ့ဗျာအခုသူကတော့လက်ရှိထိုင်းပရီးမီယာလီ16ပွဲကစားနေချိန်မှာ30ဂိုးတွေသွင်းလာတယ်ကဒီ time premier ရဲ့အကူအညီတန်းစီရမှာလေဒီနေ့ပွဲစဉ်လေးအထိပေါ့နော်ဒီဆင်းလေးမှာရက်တည်နေရပြဒီဘရာဇီးတိုက်စစ်မှုကြီးရတော့ဒါ14ကိုကတော့အများဆုံးတင်ထားတယ်ဆိုတော့ပူရန်ကဘရာဇီးတိုက်စစ်မှုကြီးက14ကိုတင်ထားတယ်အဲသူကလက်ရှိချိန်ဒီ10ကိုတင်ထားတယ်နောက်ပွဲကြီးလည်းကျန်တဲ့အတွက်ဒီအောင်သူအနေနဲ့ဒါ time premier ရဲ့ဂိုးသွင်းအများဆုံးစုကိုတော့မြုံမန်းနိုင်တဲ့အနေအထားမှာရှိတယ်နောက်ပြီးတော့သူ့ရဲ့အခြေစွမ်းကလည်းအခုဒီသူ့ကလပ်မှာတော်တော်လေးကိုအရေးပါနေတယ်ဗျာသူကတိုက်စီကိုဖန်တီးနိုင်တဲ့အနေနဲ့ရှိတယ်။နောက်ကိုယ်တိုင်လည်းကိုသွင်းအရင်ချင်းလည်းရှိရဆိုတော့သူရဲ့လာလာတော့အခု16ပွဲမှာတော့30ကိုသွင်းထားတယ်။နောက်ကိုဖန်တီးမှုတွေအများကြီးလောက်ထားရဆိုတော့ရှင်းလာမဲ့ပွဲတွေမှာလည်းသူ့အနေနဲ့တိုင်ရာကြီးကြီးမားမားဒီချက်ခံမှုပြည်လာရှိမယ်ဆိုတော့ဒီစကီးပိုင်းနဲ့ကိုသွင်းမှုပိုင်းဖန်တီးမှုပိုင်းတော့ဒီချက်ပြီးရလာအောင်ပါပဲ။
အားကစားကဏ္ဍကိုထုတ်လင်းပေးလိုက်တာပါရှင်မနေ့ဖြန်နဲ့မနေ့ဖြန်မနေ့ပိုင်းထုတ်လင်းကြမှာတော့အခုညပိုင်းမှာနာဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နာဆင်ကြမှာပါလိုင်းတိုမီတာ30 40 48နဲ့50တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်ခရော့ကျန်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါဦ
းကျန်းမာရေးကွန်ကျုံမျိုးကအမေရိကန်ဆွေးဝင်းနေနေရငင်းငင်းတသားနဲ့ခတ်တူတူကြားရဲ့ပုံမှန်မဟုတ်တဲ့အတန်ကြောင့်ဝေးနာရီခံစားခဲ့ရကြောင်းမချသေးရင်ကသတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်မှာပဲတရုတ်နိုင်ငံကအမေရိကန်နိုင်ငံသားတွေကျန်းမာရေးအတွက်သတိထားကြဖို့နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲနှုတ်ဆက်ချက်ထုတ်ပြန်လိုက်ပါတယ်။ပုံမှန်မဟုတ်တဲ့အတန်နဲ့ရက်ခတ်မှုကြောင့်အုံနာမှာအတင်းတိထိခိုက်မှုရှိခဲ့တယ်ဆိုတဲ့သတင်းတွေနဲ့ကျန်းမာရေးခြေအနေတွေကိုဆက်စစ်ဖို့ဝန်ထမ်းတွေကိုအမေရိကန်ကိုပြန်ပို့လိုက်ကြောင်းလည်းပေကျင်းမြို့တော်မှာရှိတဲ့အမေရိကန်တန်ယုံကပြောဆိုခဲ့တာပါ။အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားဇွန်လ12ရက်ထိပ်သီးတွေ့ဆုံဖို့စီစဉ်ထားသက်ရှိတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းအပေးယူညှိနှိုင်းမှုတွေမှန်မှန်ကန်ကန်ဖြစ်လာမလာခဲ့ရင်တော့ဆွေးနွေးပွဲကထွက်မှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဆွေးနွေးပွဲအတွက်မြောက်ကိုရီးယားပေါ်တစုံတရာဖြစ်လျှော့ပေးဖို့မရှိတဲ့အကြောင်းလည်းပြောဆိုခဲ့တာပါ2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းစီယုံရေးအဖွဲ့ဝင်3ယောက်ကိုစုံစမ်းမှုပြည်သူ့စုံစမ်းစစ်ဆေးဖြူ FBI ကသတင်းပေးတစ်ယောက်ကိုတုံးခဲ့ဟာတမိုင်းဝင်နိုင်ငံ၏အရှုတော်ဘုံတစ်ခုဖြစ်တဲ့အကြောင်းအမေရိကန်သမ္မတတော်နဲ့တွန်းကပြောဆိုလိုက်ပါတယ်။ရုရှားနဲ့ဆက်နွယ်မှုရှိမရှိသူ့စီယုံရေးအဖွဲ့ပေါ်မမှန်မကန်ဆွဆွဲချက်နဲ့စစ်ဆေးနေတဲ့ထောင်လိုင်းတိုင်ဝမ်ရဲ့အရှုတော်ဘုံဟာမကြုံမှုလောက်အောင်အခြေအနေတွေရောက်နေတဲ့အကြောင်းလည်းသမ္မတတွန်းကအင်တာနက်လူမှုကွန်ရက်ဖြစ်တဲ့ Twitter ကနေဒီနေ့ပဲပြောဆိုလိုက်တာပါ။ပြောနေကြတဲ့ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးမတမာမှုဖြစ်နေလေထပ်မံပြောဆိုသွားပါရစေ။အီရန်ပေါ်အမေရိကန်ကပြင်းထန်တဲ့ဒဏ်ကပ်ပိတ်ဆို့မှုအသစ်တွေချမှတ်သွားမယ်ဆိုရင်ရှေ့လပိုင်းဒေသမှာနောက်ထပ်မတည်ငြိမ်ခြင်းတွေပေါ်ပေါက်နိုင်တယ်လို့ပြည်ထောင်နိုင်ငံခြားရေးဝန်ကြီးရောဂျာလက်ထရီယန်ကဒီနေ့ပဲသတိပေးလိုက်ပါရစေ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကအီရန်နိုင်ငံနျူကလ িয়ার သဘောတူညီချက်အသစ်တွေတောက်ဆိုချက်12ခုကိုထုတ်ပြန်လိုက်ပြီးအီရန်နေနဲ့အပြုံမှုမပြောင်းလဲဘူးဆိုရင်ဒဏ်ကပ်မှုအသစ်တွေချမှတ်ဖို့ချင်းချောက်ပြောဆိုထားတာပါ။
တဲ့ရင်ချင်းချုပ်ကိုကောင်းလင်းဦးကကြီးညာပေးခဲ့တာပါဒီညာစီစဉ်ထုတ်လုပ်ရမှုကကွန်ညာဝင်းအောင်ဖြစ်ပြီးအတံဖိုင်းအင်ဂျင်နီယာကတော့မီခဲလ်ဒူဗန်စကီဖြစ်ပါတယ် VOA American အတံမနက်ဖက်စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 11.3 လိုင်းဒိုမီတာ32 kHz 9.35 နဲ့လိုင်းဒိုမီတာ40 kHz 9.30 တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ဒီမှာနားလောပါ
Thank you.
This program has come to you from the Voice of America, Washington.